ရဲ့အခြေအနေကိုပြန်ကြည့်လိုက်တဲ့အခါအဲ့တော့ဦးဇင်းတို့ကဘာတွေ့ယူရမလဲဆိုတော့မရှိမဖြစ်ပစ္စည်းတော့ကိုတော့ရှိအောင်ကြိုးစားပြီးအပူပစ္စည်းတွေကိုဆားလောင်ဖို့အဲ့ဒီလိုနည်းနဲ့ပြက်ကုတ်ကိုပြန်ထိန်းချုပ်ရတယ်။ဒါမရှိတယ်ဖြစ်တာပဲ။အဲ့တော့ဒါအတွက်ငါဘာလို့ပင်ပန်းခံနေမလဲ။ကိုယ့်ကိုဖြေသိမ့်နေရမယ်။ဒါလေးတွေယူနေရမယ်နော်။အဲ့တော့ဒီတစ်ခါပေါ့ပေါ့ပါပါလေးတွေတွေးတာပေါ့နော်။သိပြီးတော့တရားဓမ္မကြီးတွေလေးနဲ့ကြည့်ပြီးမတွေးကြနဲ့။အဲ့တော့ဘုရားရဟန္တာတွေကအပူဒုက္ခရောက်မဲ့ပစ္စည်းတွေဆိုသူလျှော့ချလျှော့ချလျှော့ချလျှော့ချနော်အဲ့တော့အဲ့ဒါဆိုရင်ကို့မှာအပူငိမ့်မှုတွေဘယ်တော့တက်တာသွားမလဲအဲ့တော့မရှိမဖြစ်ကို့ကျမ်းမာရေးရနော်ခုခေတ်ကို့ရဲ့ပတ်ဝန်းကျင်အနေထားရမရှိမဖြစ်ပစ္စည်းတော့ကို့ရအောင်ရှာရမယ်တရားနဲ့နီးနဲ့ရှာရမယ်သုံးဖို့အတွက်ရှာတာဆိုရင်လောဘမဟုတ်ဘူးလိုအပ်ချက်ကိုရှာတယ်သုံးမယ်အသုံးချမယ်ကျမ်းမာရေးကောင်းအောင်သုံးချမယ်ကျမ်းမာရေးကောင်းရင်မိသားစုအရေးနော်လောကသာသနာအရေးတွေအတွက်အသုံးတဲ့အောင်ငါလုပ်မယ်ဒီလိုရည်ရွယ်ချက်တွေနဲ့ရှာကုသိုလ်ပဲအဲ့မှာမရှိမဖြစ်ပစ္စည်းတောက်ကိုယ်ကကိုယ်ကအဓိကထားတာမရှိလည်းဖြစ်တယ်ဆိုတဲ့ပစ္စည်းတွေနဲ့ဒုက္ခမခံနိုင်ဘူးအပင်မမခံနိုင်ဘူးဦးဇင်းတို့တစ်ခါတည်းကျတော့မရှိလည်းဖြစ်တယ်ဆိုတဲ့ပစ္စည်းတွေကြောင့်လည်းပဲခါလေးဒုက္ခတွေခံပြီးတော့လည်းဘာမှလည်းမဟုတ်ဘူးနော်ဒါတွေလည်းပဲဦးဇင်းတို့ဘဝတွေမှာအများကြီးမရှိဘူးလားရှိတာပဲနော်ဒါကြောင့်အခုလည်းပဲအော်ကိုရီးယားဒီလိုမျိုးအကုန်ထားခဲ့ပြီးလုံလုံကြီးထွက်သွားမယ်လို့မဆိုလိုပါဘူးသူတို့လှုပ်တာလေးတွေအတူယူပြီးတော့ကို့မှာဝန်နှဲနိုင်တဲ့ညာနဲ့အောင်အပူနှဲနိုင်တဲ့ညာနဲ့အောင်အဲ့တော့ဆိုရာကဦးဇင်းတို့ကဒီလိုတွေအကြောင်းပြုပြီးတော့စီးပွားရေးတွေမလုပ်ရဘူးလားချော့ချပြေးရမှာလားဒီလိုမျိုးမဟုတ်ဘူးနော်အနာတပင်တို့ဝိတာခါတို့စီးပွားဒီတော်တော်ပုဂ္ဂိုလ်တွေဗိမေတာရမင်းကြီးတော်တော်ပုဂ္ဂိုလ်တွေစီးပွားရေးလုပ်ပါတယ်တမ္မာအစီဝါကြောင်းလုပ်တယ်ရှားတယ်ဒါပေမဲ့ရှိတဲ့ဟာကိုရှိမှုကိုအကြောင်းပြုပြီးတော့လောကအတွက်လည်းအသုံးကြအောင်သာသနာအတွက်လည်းအသုံးကြအောင်အကွက်ကြကြအနှစ်သာရပြန်ထုတ်ယူအသုံးချဖို့ဆိုရင်ရည်ရွယ်ချက်နဲ့ရှာကြတာဆုတ်ကင်ထားဖို့ဒါတွေအကြောင်းပြုပြီးတော့မော်ကြွားဖို့ခံစားဖို့ဆိုရင်စီစဉ်မရှိနော်အဲ့ဒီလိုမျိုးပေါ့ဒါကြောင့်ဦးဇင်းတို့ဓမ္မတွေအဲ့တော့ဒီလိုတစ်ခါလေကြတော့လည်းပဲတစ်ခါလေကိုယ်လှုပ်တိုင်းမဖြစ်ဘူးဆိုရင်ပူလောင်မှုတွေလားကိုကတအားဖြစ်ချင်းမီလီယံနာကြီးဖြစ်ချင်းထရီလီယံနာကြီးဖြစ်ချင်းအဲ့မဲ့ကိုလှုပ်တိုင်းမဖြစ်တဲ့အခါနော်လက်မှန်ချပြီးတော့ငေးနိုင်ပြီးတော့စိတ်ထွက်ပေါက်မရှိဘဲနဲ့နေရပါလားဆိုတာဒါစဉ်းစားရမှာပေါ့နော်ဟိုနေ့ကတရင်တစ်ခုကြားလိုက်ရပါတယ်ဦးဇင်းလည်းတော့အင်္ဂလိပ်စာနားမလဲတော့မသိဘူးအကြောင်းဦးဇင်းလေးကသိတယ်နော်ဦးဇင်းဟောကြည့်တယ်ဒီတရင်ကြည့်စမ်းအောင်လေဘာလဲမီလီယံနာတထေးကြီးတဲ့နော်တက္ကမတက္ကမမီလီယံနာတထေးကြီးတဲ့နာမည်တော့သူတို့ပြောတယ်ဦးဇင်းလည်းမှတ်မထားဘူးကိုကိုကိုစူဆိုက်လုပ်သွားတာတဲ့နော်ဒါကြောင့်ဟိုဆိုတာကတခါတလေဦးဇင်းတို့သိပ်ပတ်ဆံနေချမ်းသာတယ်ပစ္စည်းဥစ္စာတွေယာဓုအာဏာတွေအများကြီးရှိတယ်ဆိုပေမဲ့လည်းပဲတရားမပါရင်အရှိနှိမ့်ဆက်တဲ့ခံရတာကြီးကမပြင်းထန်တာပြင်းထန်လားအရှိနောက်မှာအတိဆိုတဲ့တရားပါမှာအတိတရားကင်းသွားသွားပြီဆိုရင်အရှိနှိမ့်ဆက်တဲ့ဒဏ်ကခံရတာပူဆိုးတယ်။ဒါကြောင့်အရှိတရားတွေတရှိတဲ့အရှိတရားတွေပိုင်ဆိုင်မှုတွေအရှိတရားတွေအဲ့ဒီအရှိတရားတွေတော့မကိုကအတိကတ်ပြီးတာဆိုတာကတရားအတိတွေကတ်ပြီးဒီအရှိတွေဆိုတာအများအားအရှိတွေမဟုတ်ဘူး။တကယ်ခိုင်မာတဲ့အနှစ်သာရအရှိတွေမဟုတ်ဘူး။ဒီအရှိတွေကိုငါကအဖိုးတန်အောင်သုံးနိုင်မှာနော်မိသားစုအတွက်ဖိုးတန်အောင်သုံးနိုင်ရမယ်လောကအတွက်ဖိုးတန်အောင်သုံးနိုင်ရမယ်လူမှုရေးလုပ်ငန်းတွေအတွက်ဖိုးတန်အောင်သုံးနိုင်ရမယ်သာသနာပြုနော်သူတော်ကောင်းတရားတွေပြန်ပွားရေးအတွက်ဖိုးတောင်သုံးနိုင်ရမယ်တို့အသည့်တွေနဲ့အသုံးချပြန်တော့လည်းပဲဒီအရှိတွေကကို့အတွက်ကုသိုလ်လက်ဆောင်နဲ့မပေးဘူးလားပေးလားပေးတယ်ကို့တို့အဲ့ဒီလိုမျိုးအသည့်အမြင်မရှင်းထားဘူးဆိုလို့ရှိရင်အဲ့ဒီအရှိတွေရဲ့ပိုင်ဆိုင်မှုတွေကြောင့်ဒုက္ခရောက်ရတာတွေလည်းပဲအများကြီးရှိရတယ်နော်အဲ့တော့ဦးဇင်းတို့တရားကမာတွေဒါကြောင့်ဒီလိုမျိုးတွေကိုကြည့်လိုက်တဲ့အခါတရားအသည့်ဟာအများကြီးလိုအပ်တယ်အဲ့တော့တရားသိမပါဘူးဆိုရင်ထွက်ပေါက်မရှာတတ်တော့ဘူးเนาะမူရည်စေဝါးတွေတုံးဆွဲတာတို့ကိုကိုကိုเนาะအဲတနည်းနည်းနဲ့เนาะတေအောင်လုပ်လိုက်တာတို့အဲ့ဒီလိုမျိုးတွေဖြစ်တတ်တယ်အဲ့တော့အခုဒီမှာဦးဇင်းတို့တခါလေးဒီအပိုးပစ္စည်းနဲ့မရှိမဖြစ်ပစ္စည်းဒီလိုပစ္စည်းတွေချော့ချတဲ့နေရာမှာကို့အတွက်စိတ်တင်မန်းမှုတွေပူလောင်မှုတွေအားငယ်မှုတွေညှို့နှောင့်မှုတွေဒါတွေရှိတော့ဘာဖြစ်သွားမှာလဲကိုကလှုပ်တော့လှုပ်ကြည့်တယ်မရဘူးဆိုရင်ကိုကဖြေရဒါတွေကြောက်ကြီးရှိတော့ကိုကဘာဖြစ်သွားမလဲအဲ့တော့အခုလက်ရှိအနေထားနဲ့ကောမဖြစ်ဘူးလားကိုတန်းပြန်ညှိလို့ရတယ်စိတ်သက်သာအောင်လုပ်လို့ရတယ်ပေါ့နော်တရားသဘောကနော် ဒါကြောင့်တခါတလေလုံတိုင်းမဖြစ်ဘူးဆိုရင်စိတ်တည်းသိပ်ပင်မှန်ကြတယ်အဲ့တော့ဩဖခင်ကအနတ္တလို့ခေါ်ထားတာတခြားကြောင့်မဟုတ်ပဲလုံတိုင်းတာဖြစ်နေရင်ဘယ်လိုလို့အနတ္တခေါ်မလဲနော်လုံတိုင်းတာဖြစ်နေရင်အနတ္တတရားပဲရှိတော့မလဲအဲ့တော့နော်တရားလေးနဲ့အာရုံပြလိုက်တော့နော်လုံတိုင်းမဖြစ်တာကကိုယ့်အတွက်တရားအတိလက်ဆောင်နော်အဲ့ဒီလိုညံနဲ့ဆင်ရင်လိုက်မယ်ဆိုရင်တရားအတိကုသိုလ်စိတ်တော့မဖြစ်ဘူးလားဖြစ်လားဟဲ့အဲ့ဒါအနတ္တဟဲ့ဖះပြောတာမှန်တယ်ဟဲ့နင်လက်ခံဟဲ့ကိုယ့်ကိုယ်ကိုပြန်ဆုံးမအဲ့တော့ကိုယ့်မှာကုသိုလ်မရဘူးလားရလားကုသိုလ်ဝိပဿနာဉာဏ်ပဲရောက်သွားတာပဲနော်ဒါကြောင့်အာယုန်ညာအဓိကမဟုတ်ဘူးကိုယ့်ရဲ့အတိကအဓိကပဲအာယုန်ညာတော့လူတိုင်းတွေ့မှာပဲဥပမာဆိုတော့မြေကြီးကဒီတိုင်းပဲနော်မျိုးစေ့တွေရဲ့စွတ်ယူတဲ့အပေါ်မှာမူတည်ပြီးတော့တန်မြာဆေးရအချင်းသက်စွတ်ယူတော့အချင်းသီးသီးပေးတာပေါ့နော်ပန်းသီးတို့ဘာလို့ကမြေကြီးတွေကအချိုတက်ဆုပ်ယူတော့အချိုသီးသေးပေးတာပေါ့ကိုယ့်ရဲ့ဆုပ်ယူတဲ့ဟာကအဓိကဟုတ်တယ်မလားအာယုန်တွေကမြေကြီးနဲ့တူတယ်ကိုကအဲ့ဒီမြေကြီးနဲ့တူတဲ့အာယုန်တွေကကိုကအချင်းဆုပ်ယူရင်ကိုယ်မှအချင်းရမှာပဲအချိုသာဆုပ်ယူရင်အချိုရမှာပဲအဲ့တော့နှလုံးသွင်းမှုကအဓိကမကြဘူးလားကြလားအာယုန်သူမြင်တာလည်းဒီအာယုန်ပဲကိုမြင်တာလည်းဒီအာယုန်ပဲကိုကဒါကိုတရားသဘောနဲ့မြင်လိုက်ရင်ကိုယ်မှကုသိုလ်ရမယ်တရားသဘောအထင်မပါဘူးဆိုရင်အကုသိုလ်ရမှာပဲမြင်တဲ့အာယုန်ကျတော့မတူဘူးလားတူလားတရားယဟန္တာတွေရဲ့အမြင်နဲ့ပုထုဇဉ်တွေရဲ့အမြင်တွေကွာတယ်ဆိုတော့အဲ့ဒါပဲယဟန္တာတွေကျတော့တရားသဘောနဲ့အကုန်လုံးမြင်ပြီးပြီဆိုတော့သူကလိုချင်စရာကောင်းတယ်လို့မှမမြင်တော့ဘူးအဲ့တော့ဘာပေါ်မှာမှတတ်မဲ့မှုဆွဲလန်းမှုမရှိတော့ဘူးအဲ့ဥစဉ်တို့ပုထုဇဉ်တွေကျတော့မြင်သမျှဟိုဟာလည်းအစ်စ်ဟာလိုချင်တယ်ဒါလည်းအစ်စ်လိုချင်တယ်အကုန်လုံးလိုချင်တယ်လိုချင်တော့ရအောင်ရှာရတယ်ရှာတော့မပင်ပန်းဘူးလားပင်ပန်းတာပဲနော်သိပ်ပင်ပန်းတယ်တရားနော်အဲ့တော့ခုဒီမှာနော်မြတ်စွာဘုရားကပုဂ္ဂတတိကိုတန်းပြီးတော့တရားမဟောသေးဘူးမြတ်စွာဘုရားလည်းအဲ့ဒီမှာမျက်ခင်းလေးခင်းပြီးတော့တရားထိုင်နေနော်ဖရသမတ်ဝင်စားပြီးအာနာပါနအခြေခံပြီးတော့နော်ဖရသမတ်ဝင်စားပြီးတော့နေတော်မူပါတယ်ပုဂ္ဂတတိယလည်းပဲသူကဇံရထတာဆိုတော့အာနာပါနအခြေခံပြီးတော့သတုထဆံဝင်စားပြီးတော့နေအဲ့ဒီလိုနဲ့နေလိုက်တာည10နာရီကျော်17နာရီလောက်အချိန်ရောက်အဲ့ချိန်ကျတော့ပုဂ္ဂတတိတဏီကုံလာထားတဲ့ခီးပန်းပန်းနဲ့ဓာန်လေးရတယ်လေတော်လေးပြည့်ရော့သွားပြီအဲ့ချိန်မှာမြတ်စွာဘုရားကစပြီးတော့စကားပြောပါတယ်နော်ကံတိတံဘိက္ခုပသိတောတဲ့ငါရှင်ရဲ့ငါရှင်ယဟန်တဲ့တင်ကဘသူကိုကြည်ရွယ်ပြီးတော့ယဟန်ပြုတာတော့တဲ့တင်ရဲ့ဆရာကဘသူတော့တင်ဟာဘသူတရားကိုနှစ်သက်တော့အဲ့တော့ပုဂ္ဂတတိကငါရှင်တဲ့တက်ကြမျိုးနယ်ကနေဖះဖြစ်သူရောက်တော်မူတဲ့ယဟန်ဂေါရမဆိုတာရှိတယ်တဲ့အဲ့ဒီယဟန်ဂေါရမရဲ့ဂုံတရင်တွေငါကြားရတယ်ငါတငယ်ချင်းစီရတယ်အဲ့တော့ငါအဲ့ဒီယဟန်ဂေါရမရဲ့ဂုံတရင်တွေကိုကြားပြီးတော့ယဟန်ဂေါရမကိုရည်ရွယ်ပြီးငါယဟန်တူလာတာဖြစ်တယ်ယဟန်ဂေါရမဟာငါရဲ့ဆရာပဲငါဟာယဟန်ဂေါရမရဲ့တရားတော်ကိုနှစ်သက်ပါတယ်အဲ့တော့မြတ်စွာဘုရားကမေးတယ်နော်ငါရှင်ယဟန်တဲ့နော်ယဟန်တဲ့ဟာမြတ်စွာဘုရားကိုမြင်ဘူးလားမမြင်ဘူးပါဘူးတော့တွေ့ရင်ရောမှတ်မိပါမလားအမှန်မှန်မိပါမသိနိုင်ပါဘူးနော်အဲ့ဒီလိုစကားစီမီတွေပြောပြီးမှကဲအဲ့တော့မြတ်စွာဘုရားကတည်ပြီးဒီမျိုးကောင်းတာငါ့ကိုနော်အကြောင်းပြုပြီးရဟန်းပြုခဲ့တယ်အဲ့တော့ငါတရားဟောမယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားကပုဂ္ဂတတိကိုတရားစဟောပါတယ်တရားစဟောတဲ့ကတရားနော်ဘယ်နဲ့တည်လိုက်တာမြတ်စွာဘုရားတို့မိသည်တရားဟောတဲ့နေရာမှာကျွမ်းကျင်နိုင်နှင်းတော်မူပါれเนาะအဲတော့မြတ်စွာဘုရားတို့တရားဟောတဲ့အခါထာဝရကမှတ်ချက်ပါပေးထားလဲဆိုတဲ့အခါကျတော့เนาะဒီယုတ်တ်လန်ထက်တည်းရဲ့သဘာဝအရှုခံတရားတွေရဲ့သဘာဝကိုပြတဲ့အခါเนาะတကယ်တော့ယုတ်သဘာဝနံသဘာဝခန္ဓာ၅ပါးတို့ဓာတ်၆ပါးတို့ဆိုတာပရမတ္ထသဘောတဘာဝတွေဖြစ်တဲ့တကယ့်အရှိတရားဝိဇ္ဇမာနလို့ခေါ်ပါတယ်ဒီယုတ်နံနေခန္ဓာ၅ပါးတွေဓာတ်အစုဝေးတွေရဲ့เนาะအပေါ်မှာတင်စားပြည့်ညတ်ထားတဲ့တတ္တဝပြည့်ညတ်တွေငါတို့သူတို့ယောက်ျားတို့မိန်းမတို့လူတို့နတ်တို့တိရိစ္ဆာန်တို့ဆိုတဲ့အဲ့ဒီအမည်နာမပြည့်ညတ်တွေဆိုတာကတကယ့်ထင်ရှားအရှိတရားတွေမဟုတ်တဲ့အတွက်ကြောင့်အဝိဇ္ဇမာနလို့ခေါ်ပါတယ်အဲ့တော့တခါလေမြတ်စွာဘုရားတို့ညီတီဒီပုဂ္ဂိုလ်တယောက်ကိုဝိဇ္ဇမာနဆိုတဲ့ထင်ရှားရှိတဲ့ပရမတ္ထတရားတွေကိုရှေ့တန်းတင်ပြီးတော့เนาะအဝိဇ္ဇမာနလို့ခေါ်တဲ့ပြည့်ညတ်ကိုခွာဖို့လည်းပဲအရင်ပြကြတယ်တခါလေလည်းပဲ เนาะปัญญาอกุญญีဖြစ်တဲ့အဲ့ဒီအဝိဇ္ဇမာနကိုရှေ့တန်းတင်ပြီးတော့မှဝိဇ္ဇမာနဖြစ်တဲ့ယုတ်တ္တဏ္ဍတ်တွေကိုနားလည်အောင်ဟောတာလည်းရှိတယ်။တခါတလေကျတော့လည်းပဲတချို့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကျတော့ပညာသက္ကလုံတစ်လုံးမှမပါပဲနဲ့ပရမတ်သက္ကလုံနေနဲ့ကြည့်ပဲသုံးလုံးပြီးတော့တရားတို့ရအောင်ခေါ်တာလည်းရှိပါတယ်။တချို့ပုဂ္ဂိုလ်တွေကျတော့လည်းဒီပရမတ်သက္ကလုံမသုံးပဲနဲ့ပညာသက္ကလုံနဲ့ပဲဒီသဘာဝတွေနားလည်အောင်ခေါ်တာလည်းရှိပါတယ်။အခုဒီမှာတော့မြတ်စွာဘုရားကဒီပုဂ္ဂุตတတိကိုတရားဥပနဲ့တည်တဲ့အခါသဒ္ဓတုရောအယံဘိက္ခုပုရိသောသဖတ္တာယတနောအထာရတမနောပဝိစာရောသတုရာဒိဋ္ဌာရောဆိုပြီးတော့ပုဂ္ဂိုလ်တတ္တဝါလို့ခေါ်တဲ့ပညာကိုအရင်ဆုံးပြလိုက်ပါတယ်ပုဂ္ဂိုလ်တတ္တဝါလို့ခေါ်တဲ့ပညာကိုအရင်ဆုံးပြအခြင်းကြောင့်ဟာပုဂ္ဂุตတတိကိုတခါတည်းနော်ပရမတ်ကိုတန်ပြလိုက်ရင်နားလည်မှာမဟုတ်တဲ့အတွက်ကြောင့်ဘိက္ခုယဟန်နဲ့အယံပုရိသောတတ္တဝါဆိုတာတဲ့နော်တတ္တဝါဆိုတာဒါပညာအယံပုရိသောတတ္တဝါဆိုတာသဓာတုရောဓာတ်6ပါးရှိတယ်ပြောလို့ရင်ကတတ္တဝါတွေဆိုတာတတ္တဝါတွေတတ္တဝါတွေလို့ခေါ်နေတယ်ဆိုတာဓာတ်ဘယ်နှပါးရဲ့အစုအဝေးကိုပြောတာလဲလို့ဓာတ်6ပါးသဖတ္တာယတနောတဲ့နော်သဖတ္တာယတနောနော်ဖတ်တာယရဏ6ပါးတို့ရဲ့အစုဝေးပါပဲနော်6ပါးတော့ဖတ်တာယရဏနော်မျက်စိနဲ့နော်အဆင်းနဲ့ဆုံလိုက်တော့မြင်စိတ်ပေါ်တယ်အဲ့တော့မြင်စိတ်ဒီအဆင်းယူပါယုံကိုနော်အာယုံပြုမိတယ်အဲ့တော့မြင်စိတ်နဲ့အဆင်းယူပါယုံနဲ့ဆုံလိုက်တဲ့သဘောကိုသက္ခုတံဖတ်တာလို့ခေါ်ဘာလို့ခေါ်လဲသက္ခုတံဖတ်တာအဲ့တော့ဒီနေရာမှာဦးဇင်းတို့အကျယ်မပြောသေးပဲနဲ့တရားပနဲ့ကိုပဲအရင်ပြောကြအောင်လို့ပေါ့နော်အဲ့တော့ပုဂ္ဂိုလ်တ attva ဆိုတာတဲ့ဓာတ်6ပါးအစုဝေးဖတ်တာယရဏ6ပါးရှိတဲ့နော်အဲ့ဒီပုဂ္ဂိုလ်တ attva ရဲ့ဌာနမှာဖတ်တာယရဏဘယ်နှပါးရှိ6ပါးရှိနောက်တကစိတ်ရဲ့ကြံစည်သုံးသပ်မှုကလည်း18မျိုးရှိတယ်ပုဂ္ဂိုလ်တ attva ရဲ့ဌာနမှာစိတ်ရဲ့ကြံစည်သုံးသပ်မှုကဘယ်နှမျိုးရှိတော့သတ္တဝါဆိုတာတဲ့သတုရာဒိဋ္ဌာနောတဲ့တရား၄ပါးရှိတယ်တရား၄ပါးအဲ့ဒီတရား၄ပါးတို့အပေါ်မှာထင်မှတ်ခြင်းဆိုတဲ့မာနယိုစီးခြင်းဆိုတဲ့အာတောတရားတွေမဖြစ်ဘူးဆိုရင်ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်လို့ဒီပုဂ္ဂိုလ်အဲ့ဒီလိုပြောနိုင်တယ်ဟောမြတ်စွာဘုရားပုဂ္ဂိုလ်လို့ခေါ်တဲ့သတ္တဝါပညာလို့ခေါ်တဲ့အဝိဇ္ဇမာနပညာကိုအခြေခံပြီးတော့ထင်ရှားရှိတဲ့ဓာတ်တွေဖတ်တာတွေစေရကြံစီမှုတွေလေးပါးသောတရားတွေလို့ခေါ်တယ်ဝိဇ္ဇမာနကိုပြတာအဝိဇ္ဇမာနကိုကင်ပြီးတော့အဲ့ဒီအဝိဇ္ဇမာနလို့ခေါ်တဲ့ပညာရဲ့အောက်မှာဝိဇ္ဇမာနလို့ခေါ်တဲ့ပရမတ္ထတရားရှိပုံကိုချင်းကပ်ပြတာနောက်တစ်ခါပညာနပ်ပမိစီယသစ္စာမနုရခေယစာကမနုပြုဟိယတန်တိနေဝသောတိတ်ခေယဝိပဿနာပညာကိုမမေ့ရဝစီတစ္ဆာကိုစောင့်သိရ၏ကိလေသာစွန့်ခြင်းကိုအားထုတ်ရ၏အဲ့ဒီလိုနော်ဒီအချက်လက်တွေနဲ့ပြည့်စုံတဲ့ဒီပုဂ္ဂိုလ်တတ္တဝါယဟန်ဟာကိလေသာငြိမ်းအေးမှုကိုဒါလည်းကျင့်ရဖြစ်တယ်ဆိုပြီးတော့တရားကောင်းစဉ်အကျဉ်းချုပ်လေးချလိုက်ပါတယ်အဲ့တော့ပြန်ပြီးကြည့်မယ်ဆိုရင်ပုဂ္ဂိုလ်တတ္တဝါဆိုတာဓာတ်6ပါးအစုဝေးဖြစ်တယ်ပုဂ္ဂိုလ်တတ္တဝါရဲ့တဏ္ဍာမှာဖတ်တာယရဏဘယ်နှပါးရှိ6ပါးရှိစေရကြံစီသုံးသပ်မှုဘယ်နှပါးရှိတရားဘယ်နှပါးရှိတယ်၄ပါးအဲ့ဒီတရား၄ပါးမှာထင်မှတ်ခြင်းဆိုတဲ့မာနယိုစီးခြင်းဆိုတဲ့အာတောတရားတွေမဖြစ်ဘူးဆိုရင်မဖြစ်အောင်လုပ်နိုင်ပြီဆိုရင်ဒီယဟန်ကိုဘာငြိမ်းသောယဟန်လို့ဆိုနိုင်တယ်အဲ့ဒီလိုကိလေသာငြိမ်းဖို့ဆိုရင်လမ်းစဉ်ကဘာလမ်းစဉ်တွေသွားရမှာလဲဆိုရင်ဝိပဿနာပညာကိုမမေ့ပါနဲ့တဲ့နိဗ္ဗာန်လို့ခေါ်တဲ့ပရမတ္ထသစ္စာကိုသိကျင်နေဆိုရင်ဝစီသစ္စာကိုစောင့်ရမယ်တဲ့အဲ့တော့စွန့်တဲ့နာကိုလည်းစွန့်ရမယ်။ဘာတွေစွန့်ရမလဲ။ကိလေသာတွေကိုစွန့်ရမယ်။အဲ့ဒီလိုကိလေသာတွေဝိပဿနာပညာလည်းမမေ့ဘူး။ဝစီသစ္စာကိုလည်းစောင့်နေမယ်။ကိလေသာကိုလည်းစွန့်မယ်ဆိုရင်ဒီယဟန်ကကိလေသာငြိမ်းတဲ့အကျင့်ကိုကျင့်နေတာပဲဆိုပြီးတော့တရားကောင်းစဉ်ပနဲ့လေးချပြတယ်။အဲ့တော့အကျေနော်လာပြီဓာတ်6ပါးနော်ခိုင်းနေတယ်မကြီးပြန်မနေလားဟမ်တဏီကုံဆိုတော့ဟမ်တရားတွေထက်ကထက်ကဆိုတော့ငိုက်ကြီးနေကုန်မယ်လေเนาะအချိန်ဆွဲပြီးတော့ရတယ်เนาะကဲဟောပြီးအဲ့တော့ဓာတ်6ပါးလေးတော့ပြောပါဦးမယ်เนาะအဲ့တော့သဓာတုရောအယံဘိက္ခုပုရိသောတဲ့ ပုဂ္ဂိုလ်တ attva ဆိုတာဓာတ်6ပါအစုဝေးဓာတ်6ပါရှိတဲ့အရာပဲလို့ပြောတဲ့စကားဟာဘာကိုအစွဲပြုပြီးပြောတာလဲဆိုရင်ဘုရားတို့တရားဓမ္မတွေခဏခဏကြားနေပြီးသားနော်ဆရာတော်တွေခဏခဏဟောထားတယ်နော်ဆရာတော်ဥက္ကောသီတ္တလို့လည်းသင်ပါတယ်ပဲတူပါတယ်နော်အဲ့တော့ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်အာကာသဓာတ်ဝိညာဏဓာတ်ဆိုပြီးဓာတ်ဘယ်နှမျိုးတော့6အဲ့ခန္ဓာ၅ပါးနီးနဲ့ဉာဏ်ကိုလှည့်ပြီးတဲ့အခါမှာအခုတခါဦးဇင်းတို့တရားတော်မှာတို့ရထားတဲ့ယုံနာခန္ဓာကြီးကိုဓာတ်၆ပါးနီးနဲ့လှည့်ပါဗာနီးနဲ့လှည့်မှာတော့အဲဓာတ်၆ပါးနီးနဲ့လှည့်မယ်နော်ဓာတ်၆ပါးနီးနဲ့ဉာဏ်ကိုစိုက်ကြည့်မယ်တက္ကာဒိဋ္ဌိအစွဲတွေဥပါဒအစွဲတွေခွာကြည့်မှာပေါ့ဗျာနော်အဲ့တော့ဒီလိုအစွဲတွေကလည်းပဲဒီလိုမူရဲ့အသေးစိတ်ကိုမမြင်ဘဲနဲ့အစွဲကနော်မကွာနိုင်ဘူးဗျာနော်အစွဲကွာအောင်ကဘာကြောင့်ဆွဲရတာလဲသူဆွဲထားတဲ့အဆွဲတွေကသူဆွဲထားတဲ့အတိုင်းမဟုတ်ဘူးဆိုတော့သဘောမှန်ကိုသိအောင်လို့နော်ကိုကနော်နေစာဒုက္ခသုဘအတ္တလို့ထင်လို့ဆွဲတာတကယ်တော့နေစာလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးသုဘလည်းမဟုတ်ဘူးအတ္တလည်းမဟုတ်ဘူးအနေစာဒုက္ခအနတ္တအသုဘပါလို့သဘာဝမှန်ကိုမြင်အောင်ကြည့်တာအတင်းစွလက်ခံခိုင်းတာမဟုတ်ဘူးတကယ်သဘာဝမှန်ကိုလက်ခံနဲ့အောင်ကြိုးစားတာဉာဏ်နဲ့မြင်အောင်ကြည့်တာအဲ့တော့ဓာတ်6ပါးဆိုတာနော်ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်အာကာသဓာတ်ဝိညာဏဓာတ်လို့ခေါ်တယ်ဓာတ်6မျိုးကိုအစွဲပြုပြီးတော့မြတ်စွာဘုရားကအေးကွာတဲ့ပုဂ္ဂိုလ်တ attva ဆိုတာဓာတ်6ပါးအစွေမြတ်တာဖြစ်တယ်လို့ဟောရတာနော်အကျဉ်းပဲဒါတော့နော်ခတ်တင်တင်လေးပဲလာသေးတယ်အကျဉ်းမလာသေးဘူးနော်နောက်တစ်ခါပုဂ္ဂိုလ်တ attva ရဲ့တဏ္ဍာမှာဖတ်တာယရဏ6မျိုးရှိတယ်တဲ့ဘာအရဏ6မျိုးလဲဖတ်တာယရဏ6မျိုးဆိုတာသကုတံဖတ်တာယရဏသောဒတံဖတ်တာယရဏဂါနတံဖတ်တာယရဏဇေဝတံဖတ်တာယရဏကာယတံဖတ်တာယရဏမနောတံဖတ်တာယရဏဆိုပြီးတော့ဘယ်နှမျိုးတော့အဲ့ဒါလည်းအခေါ်တွေဥစဉ်တို့တက္ကမတွေသိဖို့ကအဓိကမဟုတ်ပါဘူးသဘောကိုသိဖို့ပါပဲနော်အခေါ်တွေကတော့ဥစဉ်တို့တက္ကမတွေကိုကြည့်ပြီးသိမေ့သွားလဲဘာမှဖြစ်ဘူးအဓိကကသဘောတရားသိဖို့ပဲနော်အဲ့တော့သဘောတရားဘယ်လိုသိမလဲသဘောတရားကလည်းကုသဏ္ဍမှာဖြစ်တာပဲကုသဏ္ဍမှာဖြစ်တာကိုသိအောင်လုပ်ရတာခက်တဲ့အလုပ်မဟုတ်ဘူးနော်ကိုကအဝိဇ္ဇာကဖုံးထားတော့မသိပဲဖြစ်တယ်ဟုတ်လားအဲ့တော့အဝိဇ္ဇာကိုနှံပြီးတော့သိအောင်လုပ်ရတယ်အဲ့တော့ဦးဇင်းတို့တခါကမှပြိဋ္ဌာသမုပ္ပါဒ်မှာစဥ်ဆောင်တာဘာကဥ်ဆောင်တာတော့အဝိဇ္ဇာအဝိဇ္ဇာကမသိမှုရဥ်ဆောင်တာတော့နောက်ကလှုပ်တဲ့သင်္ခါရကအလွဲမလာဘူးလားအလွဲလာတဲ့ဆိုရင်နောက်ဆုံးဒီကုန်းချုပ်ရက်လက်ကတောကပိဋိဒီဝဒုက္ခဒေါမနတာဥပါယတာလို့အဆုံးမတတ်ပေးထားဘူးလားတတ်ပေးထားလားအဲ့တော့အဝိဇ္ဇာကိုဆိုတဲ့ခေါင်းကိုပြောင်းလိုက်ဝိဇ္ဇာဖြစ်အောင်လို့အဝိဇ္ဇာကိုမဖြစ်အောင်လုပ်ရမှာလေမသိတာကိုသိတာဖြစ်အောင်လုပ်လိုက်အဲ့တော့သိတာသာပြီဆိုရင်လုပ်တဲ့သင်္ခါရကမှန်မှန်ဘူးလားမှန်မလားအဲအဲ့ဒီလိုသင်္ခါရဘက်ကမှန်သွားပြီဆိုရင်နောက်ကရလကတောကပိဋိဒီဝဒုက္ခဒေါမနတာတွေချုပ်ငိမ့်နေဆိုတဲ့အာမခံပြပရိစ္ဆသမုပ္ပါဒ်မှာမရှိဘူးလားရှိပါတယ်ဒါကြောင့်ဦးဇင်းတို့တရားဓမ္မတွေမောဟဆိုတဲ့အဝိဇ္ဇာကိုခွာပြီးတော့မသိတာကိုဘာနဲ့အစားထိုးနေလဲလို့သိတာနဲ့အစားထိုးနေကိုလိုစားသင်နေအဲ့နော်ခန္ဓာရဲ့သဘောမှန်တွေကိုမသိတာကိုသိတဲ့ဉာဏ်နဲ့အစားထိုးပြီးနေတာဟုတ်ပြီလားဒါကြောင့်အဝိဇ္ဇာမှဝိဇ္ဇာတို့တဲ့ဘာမှဘာတို့ဗမာလိုရှင်းရှင်းပြောရင်မသိတာမှသိတာတို့မသိခြင်းမှသိခြင်းတို့နော်သဘောမှန်တွေကိုမသိခြင်းကနေသိခြင်းစီတို့ချင်းကတ်တာကဲစကုတံဖတ်တာယရဏဆိုတာဘာပြောတာလဲနော်ဦးဇင်းတို့တက္ကမတွေနားလည်အောင်ကိုယ့်မျက်စိနဲ့အဆင်းလေးနဲ့တွေ့လိုက်တဲ့အခါမြင်စိတ်မပေါ်ဘူးလားဗျာအဲ့တော့မြင်စိတ်ကအဆင်းကိုအာယုံမပြူဘူးလားပြူလားအဲ့တော့မြင်စိတ်နဲ့အာယုံနဲ့တွေ့တဲ့သဘောကိုဖတ်တာလို့ခေါ်တယ်နော်မြင်စိတ်နဲ့အာယုံနဲ့တွေ့တဲ့သဘောလေးကိုဘာလို့ခေါ်လဲဖတ်တာနော်မျက်စိမှာတွေ့တာမလို့စက္ခုတံဖတ်တယ်နော်နော်ချင်းချင်းရှားရှားတွေ့တာဒါဆိုတွေ့တာလည်းပဲတော်ကြီးရော်ကြီးတွေ့တာမဟုတ်ဘူးဒါကြောင့်တန်လေးတစ်လုံးထက်မြင်မှုနဲ့ပတ်သက်ပြီးတွေ့တာမလို့စက္ခုလေးထည့်လိုက်အဲ့တော့စက္ခုတံဖတ်တာလို့ခေါ်တယ်ဘာလို့ခေါ်လဲအဲ့ဒီစက္ခုတံဖတ်တာမြင်နော်အာယုံနဲ့မြင်စိတ်လေးနဲ့တွေ့ပြီလို့ဖတ်တာဖြစ်ပြီးပြီဆိုရင်နောက်ကခံစားမှုမလာဘူးလားလာလားအဲ့တော့နောက်ဆက်တွဲခံစားမှုတွေမှတ်သားမှုတွေဖြစ်ချင်းရဲ့အကြောင်းလည်းဖြစ်လို့အာယတနာဆိုတဲ့စကားလုံးလေးနဲ့လည်းတွဲလိုက်အာယတနာဆိုတာဗမာလိုအကြောင်းတရားအာယတနာဆိုတာဗမာလိုပါလေအကြောင်းတရားအဲ့တော့စက္ခုတံဖတ်တာမြင်မှုနဲ့ပတ်သက်ပြီးဖြစ်တဲ့ဖတ်တာသည်အာယတနာနောက်နောက်တော့ခံစားမှုတွေမှတ်သားမှုတွေရဲ့တရားအကြောင်းတရားဖြစ်တယ်ဒါကြောင့်မြင်စိတ်နဲ့အဆင်းနဲ့တွေ့လိုက်တဲ့သဘောလေးကိုသက္ခုတံဖတ်တာယရဏလို့ဘာလို့ခေါ်လဲတံဖတ်တာယရဏလွယ်လွယ်ပြောတော့သက္ခုတံဖတ်တာလို့ခေါ်တယ် အာယတနာပါပြည့်စုံအောင်ထိုက်လိုက်တော့သကုတ္တပတ္တယတနာကဲနားနဲ့အတန်လေးကြားလိုက်တော့ကြားစိတ်မပေါ်ဘူးလားဗျာပေါ်တယ်ဗျာအဲ့တော့နော်ကြားသိစိတ်နဲ့အတန်လေးနဲ့ကြားသိစိတ်ကအဲ့ဒီအတန်ပေါ်မှာအာယုံမပြုတ်မိဘူးလားပြုတ်မိလားအဲ့တော့ကြားသိစိတ်ကအတန်ကိုအာယုံပြုတ်လိုက်တယ်ဆိုတော့အဲ့ဒီကြားသိစိတ်နဲ့အာယုံနဲ့ဆုံလိုက်တဲ့အဆုံအတွေ့လေးကိုသောတာတန်ဖတ်တာဘာလို့ခေါ်လဲနော်နားနဲ့ပတ်သက်ပြီးဖြစ်တဲ့ဖတ်တာပေါ့သောတာတန်ဖတ်တာဒီသောတာတန်ဖတ်တာကိုအကြောင်းခံလိုက်တော့နောက်ကခံစားမှုတွေမှတ်သားမှုတွေပြုလုပ်မှုတွေမလာဘူးလားလာလားလာတယ်အဲ့တော့ तू ကနောက်တော့တရားတွေအကြောင်းတရားဖြစ်သွားပြန်နော်သောတာတန်ဖတ်တာယတနာဘာလို့ခေါ်သောတာတန်ဖတ်တာယတနာအဲ့တော့လွယ်လွယ်မှတ်ထားမှာတော့ကြားမှုနဲ့ပတ်သက်တဲ့ဖတ်တာပေါ့ဘာလို့ကြားမှုနဲ့ပတ်သက်တဲ့ဖတ်တာမြင်မှုနဲ့ပတ်သက်တဲ့ဖတ်တာကိုသကုတ္တံဖတ်တာကြားတာနဲ့ပတ်သက်ပြီးဖြစ်တဲ့ဖတ်တာကိုသောတာတန်ဖတ်တာနောက်တစ်ခါနှာခေါင်းနဲ့အနတ်နဲ့ဆုံလိုက်တဲ့အခါအဲ့ဒီအနတ်ကိုသိတဲ့စိတ်နာနာသိတဲ့စိတ်မလာဘူးလားလာလားအဲ့တော့နာနာသိတဲ့စိတ်ကအဲ့ဒီအနတ်ကိုအာယုံမပြုတ်မိဘူးလားပြုတ်မိလားအဲ့တော့နာနာသိတဲ့နံသိစိတ်ဟာအဲ့ဒီအနတ်ဆိုတဲ့အာယုံကိုသွားပြီးတော့တွေ့လိုက်တဲ့အချိန်မှာဘာဖြစ်တယ်ဖတ်တာဖြစ်တယ်ဘာဖြစ်လဲဖတ်တာမပါဘဲနဲ့ဝေဒနာဆိုတာလာလို့ရရဲ့လားတင်ညာဆိုတာလာလို့ရရဲ့လားမရဘူးเนาะအဲ့တော့စိတ်နဲ့အာယုံနဲ့ထိတွေ့လိုက်တဲ့သဘောကိုဖတ်တာလို့ခေါ်တယ်သဘောပေါက်ပြီလားเนาะစိတ်နဲ့အာယုံနဲ့ထိတွေ့လိုက်တဲ့သဘောကိုဘာလို့ခေါ်လဲဖတ်တာเนาะမြင်စိတ်နဲ့အစင်းနဲ့ထိတွေ့လိုက်တော့သကုတ္တမတ္တเนาะကြားစိတ်နဲ့အတန်နဲ့ထိတွေ့လိုက်တော့သောတာတန်ဖတ်တာနံစိတ်နဲ့အနတ်နဲ့ထိတွေ့လိုက်တော့ဂါဏတန်ဖတ်တာနော်တခါရှားပေါ်မှာအရသာလေးတင်လိုက်တော့အရသာကိုသိတဲ့နော်စာသီးစိတ်လေးမပေါ်ဘူးလားဗျာအဲ့ဒီစာသီးစိတ်ကအဲ့ဒီအရသာကိုအာယုံမပြုတ်ဘူးလားပြုတ်လားဗျာအဲ့တော့စာသီးစိတ်ကနေအဲ့ဒီစားစရာအရသာကိုအာယုံပြုတဲ့ခါမှာအဲ့ဒီရတယုံနဲ့စာသီးစိတ်လေးနဲ့ဆုံလိုက်တဲ့သဘောတည်စေဝါတန်ဖတ်တာဘာလို့ခေါ်လဲစေဝါတန်ဖတ်တာနောက်တစ်ခါဒီခန္ဓာကိုယ်တစ်ခုလုံးမှာအကြည်ဓာတ်တွေရှိတယ်အဲ့ဒီအကြည်ဓာတ်တွေကိုလာပြီးတော့ထိတွေ့တဲ့အတွေ့အထိဖုတ္တဗ္ဗဓာတ်ဆိုတာမရှိဘူးလားအဲ့တော့ဖုတ္တဗ္ဗဓာတ်နဲ့နော်ဒီအကြည်ဓာတ်နဲ့ထိလိုက်တဲ့အခါထိတာကိုသိတဲ့ထိသိစိတ်ဆိုတာမလားဘူးလားလာလားဗျာအဲ့ထိသိစိတ်ကလာထိတဲ့ဖုတ္တဗ္ဗယုံကိုအာယုံမပြုတ်မိဘူးလားပြုတ်မိလားအဲ့တော့ထိသိစိတ်ကဖုတ္တဗ္ဗယုံနဲ့ဆုံလိုက်တဲ့သဘောတည်กายตัมภัตตาบาตัมภัตตาโลกายตัมภัตตาอ๋อนอกตะกะบวเวมโนอจิตะคุณเจ้าตะกะธรรมะดิနှလုံးไอ่เนี่ยมาเนาะနှလုံးไอ่เนี่ยอเลมาเนาะฉ่ายนี้ပါတယ်ปုံญะสีหลอกปုံญะสีหลอกคุณเจ้ากวนทีลงหลอกရှိတယ်ฉ่ายต้วงကလေးไอ้ต้วงကလေးเนี่ยมาအခန်းခန်းနေရှိတယ်ဗောเนาะအဲ့တော့ไอ้ခန်းခန်းเนี่ยมาต้วยอจิตะရှိတယ်บาอจิตะရှိတယ်ไอ้ต้วยอจิตะแท้มากามสยุคเนี่ยบาสุคที่ป่าเลยสรหาริยวัตถุโลขอเลยวัตถุตัตตกะกลัสซีนี่ชื่อไอ้หาริยวัตถุကိုအမိပြုတ်ပြီးမှာဥစဉ်တို့အတိတ်ကံကအကျိုးပေးတဲ့ဘဝင်စိတ်တွေကတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်နေတာเนาะဘဝင်အဲ့ဒီသွေးအကြည်ဓာတ်ကိုမှီပြီးတော့အတိတ်ကကံကအတိတ်ကလူဘဝကိုပို့ပေးလိုက်တဲ့ကုသိုလ်ကံကနေဥစဉ်တို့ဒကာတော်များတို့ရဲ့တဏ္ဍာမှာဘဝင်စိတ်တွေဟာအဲ့ဒီသွေးအကြည်ဓာတ်လေးမှီပြီးတော့တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်နေတာအဲ့ဒီလိုဖြစ်နေတဲ့အချိန်မှာအဲ့ဒီဘဝင်စိတ်အစဉ်ကိုမှလာပြီးတော့ဘာရိုက်ခတ်လဲဆိုတော့ဥစဉ်တို့ဒကာတော်များတွေကြုံဘူးတွေ့ဘူးတဲ့အာယုန်တွေကလာလာထက်တယ်မြင်ဘူးတဲ့အာယုန်တွေကြားဘူးတဲ့အာယုန်တွေနံဘူးတဲ့အာယုန်တွေအတိတ်ကလုပ်ခဲ့ပြောခဲ့ဆိုခဲ့တာတွေပိဿုပ္ပံမှာပြောနေဆိုနေတာတွေအဲ့ဒီမှာလာပြီးတော့ရိုက်ခတ်တယ်ဘဝင်မနောကြည်ဓာတ်မှာအဲ့ဒီသွေးအကြည်ဓာတ်ကိုဟာရယာဝတ္ထုကိုမှီပြီးဖြစ်နေတဲ့ဘဝေမနောစိတ်အစင်မှာလာပြီးတော့အဲ့ဒီအာယုန်တွေလာထင်တယ်အဲ့ဒီအာယုန်တွေကရုပ်အာယုန်နဲ့ဖြစ်ခြင်းဖြစ်မယ်နာအာယုန်နဲ့ဖြစ်ခြင်းဖြစ်မယ်အဲ့တော့ရုပ်နဲ့မျိုးစုံပဲအဲ့ဒီဟာကအတွေးအဲ့ဒီဘဝေမနောကြည်ဓာတ်အဲ့တော့เนาะအဲ့ဒီအမှလာပြီးတော့ထင်တဲ့အာယုန်တွေမို့လို့နားလည်အောင်ဆိုရင်အတွေးအာယုန်ရုပ်နဲ့မျိုးစုံအတွေးအာယုန်ဓမ္မသဘောတွေမို့လို့ဓမ္မအာယုန်ဓမ္မနဲ့အာယုန်နဲ့နှစ်ခုဆက်လိုက်တော့ဓမ္မယုံပါတော့ဓမ္မဓမ္မယုံဆိုဒီအဆောက်အဦပြောတာမဟုတ်ဘူးเนาะဟုတ်ပြီလားစကလုံးကဟိုရိုးဓမ္မယုံနဲ့သွားစကလုံးကတိုးနေတာဟုတ်เนาะအဲ့တော့အဲ့ဒီဘဝေမနောအကြည်ဓာတ်အစင်မှလာပြီးထင်တဲ့ယုံဉာဏ်မျိုးစုံဓမ္မအာယုံတွေကိုဓမ္မယုံလို့ခေါ်တယ်ဘာလို့ခေါ်လို့ဓမ္မယုံအဲ့ဒီဓမ္မယုံလာထင်ပြီဆိုရင်ဘဝေမနောကြည်ဓာတ်ကလက်ခံလိုက်တော့အဲ့ဒီအာယုံကိုအာယုံပြုတ်လိုက်တဲ့အခါမှာနောက်ထပ် အဲ့ဒီအာယုန်တွေကိုကွဲကွဲပြားပြားနော်ထပ်ပြီးပြီးတဲ့မနောဝိညာဏဓာတ်ဆိုတဲ့စိတ်အစဉ်တွေထပ်ပေါ်နေရဘဝင်အစဉ်တွေရပ်သွားတယ်ဘဝင်စိတ်အစဉ်တွေရပ်ပြီးတော့ထူးထူးခြားခြားပြီးတဲ့မနောဝိညာဉ်စိတ်တွေထူးထူးခြားခြားဖြစ်တဲ့ကုသိုလ်စိတ်တွေထူးထူးခြားခြားဖြစ်တဲ့အကုသိုလ်စိတ်တွေအဲ့ဒီစိတ်တွေကိုမနောဝိညာဏဓာတ်အာယုန်ပေါ်မှာဘဝင်စိတ်ကတည်တာကတာမန်လေးတည်တာလာထင်တဲ့အာယုန်ကိုထင်ကမတ်တာလောက်ပဲတည်တာကွယ်ကွယ်ပြားပြားထူးထူးခြားခြားမသိဘူးအဲ့ဒီအာယုံကိုအာယုံပြုပြီးမှဘဝအစဉ်တွေရပ်ပြီးတော့နောက်ထပ်ပေါ်လာတဲ့ကုသိုလ်စိတ်တို့အကုသိုလ်စိတ်တို့အဲ့ဒီစိတ်တွေကဒါလည်းအခုထင်လာတဲ့အာယုံကဘလို့အာယုံဆိုထူးထူးခြားခြားသိအဲ့ဒါကိုမနောဝိညာဏဓာတ်လို့ခေါ်တယ်နော်ပါဠိစကားလုံးမှာအဲ့တော့အဲ့ဒီမနောဝိညာဏဓာတ်ဆိုတာကုသိုလ်စိတ်တွေအကုသိုလ်စိတ်တွေအဲ့တော့စိတ်၆ပါးပြောတဲ့အခါအဲ့ဒါကိုဦးဇင်းတို့တွေးသိစေလို့မပြောဘူးလားလွယ်လေပြောတော့ဗာစိတ်တို့ပြောတော့အဲ့ဒါဥစဉ်တော့တရားကမာတွေအဘိဓမ္မာတွေသိနားမလဲလို့အာမငယ်နဲ့အဲ့ဒီလောက်တွေသိရင်ပဲအဲ့ဒါအဘိဓမ္မာပဲအဘိဓမ္မာဆိုတာသဘာဝအမှန်တရားအဲ့ဒီလောက်သိရင်လည်းရပြီနော်ဟာတို့ကြတို့ကဖုန်းကြီးနောက်စာမမတက်တာအဲ့တော့အဘိဓမ္မာတွေလည်းမသိပဲနဲ့တရားအားထုတ်လို့ဖြစ်ပါမလားလို့မဖြစ်နဲ့ဟုတ်လားတရားအားထုတ်တဲ့အခါဒီအသိတွေကအဓိကမကြဘူးနော်ဟုတ်ပြီလားသဘောတရားသိရင်ရပြီနော်အဲ့တော့ဇာတိအများကြီးတက်လို့လို့ထင်တယ်ပဲတရားအားထုတ်တဲ့အခါဦးနော်အဲဝိဇိကိစ္စတွေညားပြီးတော့ရှေ့မြောက်တာပြီးတော့ရှိတာပဲဟုတ်လားခါလေးစာလေးတစ်လုံးတက်ပြီးတော့အဲ့ဒီတစ်လုံးတက်တဲ့ဟာကိုမှတ်မှတ်သားသားလေးနဲ့เนาะနှိပ်ပါရောက်သွားတာပဲအများကြီးရှိတယ်ဒါပေမဲ့เนาะစာတက်ပြီးတော့တရားအထုတ်ရမရပါဘူးကွာလို့တော့အဲ့ဒီလိုမျိုးရှောက်မပြောနဲ့တချို့ကျတော့เนาะတချို့တရားဟောတဲ့ပုဂ္ဂိုလ်တွေကဟိုယောဂီတွေအားတက်အောင်လို့တခါပြီးပြောတာပေါ့ယောဂီတွေစာတက်ဖို့မလိုဘူးเนาะအဲ့တော့ကြိုးစားဖို့ပဲတို့တယ်လို့မှန်မှန်တော့အားတက်အောင်ပြောတာအဲ့ဒီပြောတဲ့စကားကတခါလေစာသင်နေတဲ့ပုံကိုယ်တွေကိုစာတက်ဖို့မလိုပါဘူးလို့သွားပြောရင်အဲဒါတရားမှန်ပြနိုင်တဲ့ပုံကိုယ်တွေမရှိပဲလဲနေအောင်မယ်ဟုတ်လားနော်ဒါကြောင့်စာတက်ဖို့မလိုဘူးဆိုတဲ့စကားကိုတချို့ရိတ်သားတွေမှနားလာပြီးတော့စာသင်တဲ့ကကိုယ်တော်တွေရှင်များတို့စာသင်နေတဲ့လက္ခဏာပဲစာတက်ဖို့မလိုပါဘူးဆိုတော့ကဲစာတက်တဲ့ပုံကိုယ်တွေမရှိရင်ခင်ဗျားတို့မှန်အောင်ပြောနိုင်တယ်ဟောနိုင်တဲ့ပုံကိုယ်ရှိပါဦးမလားမရှိဘူးနော်အဲဒါကအားပေးစကားပြောတာလေလို့နားပြရမယ်တချို့ယောဂီတွေကနားမလဲဘူးနားမလဲတော့စာသင်တဲ့ကဘုန်းကြီးတွေအာရုံအောင်သွားပြောတယ်နော်အဲစာသင်တိုင်းကြီးပြုတ်ပြီးရေးဆိုရင်လည်းတွားသာသနာမလွယ်ဘူးနော်အဲ့တော့ကျတို့ဗမာပြည်မှာစာသင်တိုင်းကြီးအခေယာကြတယ်အဲ့တော့စာသင်တိုင်းကြီးအိန္ဒိယမှာသာသနာကွယ်သားတယ်စာသင်တိုင်းကြီးမရှိတော့လို့တရားတိုင်းကြီးမရှိတော့လို့မဟုတ်ဘူးသဘောပေါက်ဖို့ပါနော်အဲ့တော့ဗမာပြည်မှာဒီနေ့ခေတ်စာမင်းပွဲတွေလည်းရပ်သွားပြီစာသင်စာချတွေရပ်သွားပြီဆိုရင်အိန္ဒိယလိုဖြစ်မှာအဲ့ဦးဇင်းတို့အခုလိုခေါ်နိုင်ပြောနိုင်လေဆိုတာရှေ့ကဆရာတွေကလက်လာပါလဲမငဲ့ပဲနဲ့တိပါစီတက်ပါစီဆိုပြီးတော့ပင်မဆင်းရဲခံပြီးတော့ပို့ချခဲ့လို့အဲ့တော့ကိုတိတဲ့အတိတွေကမှန်ကန်တဲ့အတိဖြစ်ပြီးတော့ယောဂီပုဂ္ဂိုလ်တွေကိုမှန်ကန်အောင်မဟောနိုင်ဘူးလားမပြနိုင်ဘူးလားဒါကြောင့်ဦးဇင်းတို့တက္ကမကြီးဗမာပြည်ရောက်တဲ့အခါစာသင်တိုက်တကယ်နော်ပရိယတ်တွေကိုသိချာကြားရကနာပို့ချပေးနေတယ်အဲ့တော့ဦးဇင်းတို့ကပြောမှာပေါ့အရှင်များတို့ကပရိယတ်တွေသမားတွေဆိုတော့ကိုယ့်ပဲရက်တယ်လို့ထင်နေလိမ့်မယ်အဲ့လိုမဟုတ်ဘူးနော်တကယ်အကြောင်းကျိုးဆက်ဆက်ပြတာပါစာသင်တိုက်တွေကတော်တော်လေးဟိုမှာယူရင်းနေပြီနော်စာသင်တိုက်တွေကအကုန်လုံးရန်လဲသွားပြီဆိုရင်အရင်ဆက်လိုက်တာနဲ့အဖျားကအလိုလိုထင်းဖြစ်တော့မှာပဲဟုတ်တယ်မလားအဲ့တော့အရေးကြီးတဲ့ဟာတွေပဲကြည့်ကြအောင်မမေ့ကြနဲ့တချို့ကလည်းပဲရိတ်တာဖုန်းကြီးကလည်းရိတ်တာကောင်းကြောင်းပြောမှာပေါ့စာသင်တိုက်ဖုန်းကြီးကလည်းစာသင်တိုက်ရန်ဖြစ်ဖို့ပြောတာမဟုတ်ဘူးနော်အဲ့ဆိုတာကညှောက်အောင်ကြည့်ဖို့ပြောတာနော်အကြောင်းကျိုးဆက်ပြီးတော့ရိတ်တာတွေလည်းကောင်းတယ်လူတွေအတွက်ပြစ်ဆုတ်ပါအကျိုးမရဘူးလားရလားအဲ့မဲ့ရေးတာတွေကောင်းတယ်ဆိုပြီးတော့ရေးတာတွေကြည့်ပဲကြည့်ပြီးတော့တကယ်ငွေရင်းစာသင်တိုက်တွေပြစ်ထားပြရင်လည်းပဲအဲရေးရေးဆက်ကအကုန်ညာရနိုင်ပါမလားတချို့ဆရာတော်ကြီးတွေအစွန်းရောက်တယ်ပရိယတိဘက်ကလည်းအစွန်းရောက်တယ်ငါတို့ပရိယကမှသာတည်းနော်ငွေရင်းပဓာနာကွာမင်းတို့ပရိပတ်ကအဓိကမဟုတ်ဘူးဆိုပြီးတော့ခါလေးရံဖြစ်နေကြပရိပတ်ဖိုးကြီးတွေလည်းပဲအာငါတို့ပရိပတ်ကမှနော်ပရိပတ်အားထုတ်နေတဲ့ဖိုးကြီးတူမှယဟန္တာလိုရတယ်လို့ပြောတာဖြစ်တယ်ခါလေးရှိတယ်တချို့ဆရာတော်ကြီးတွေအစွဲနှံဥပါဒဏ်တွေလည်းရှိတယ်အဲ့တော့ဦးဇင်းတို့ကတော့အစွဲလမ်းလွတ်စေခြင်းနဲ့ဘာမှအစွန်းမရောက်ကြနဲ့ပေါ့နော်ပရိယက်လည်းလိုတာပဲပရိပတ်လည်းလိုတာပဲပရိယက်ပရိပတ်ဟန်ချက်ညီနေမှပရိယက်တစ်ခုလည်းပဲသွားရတဲ့ပြိုင်နဲ့၆ကပ်ကပ်ညီနေမှာပဲနော်ပရိယက်ကိုပရိပတ်နဲ့အသက်သွင်းရတာပေါ့နော်သင်ထားတဲ့နော်ဒီမက်သတ်တွေနီးပြီးပါတွေကိုလက်တွေ့ကျင့်ကြည့်တော့အားဖြင့်ရလက်ပฏิဝေဒကိုချိန်ဆယူရမှာပေါ့နော်အဲ့တော့ပရိယက်လည်းအရေးကြီးတယ်ပရိပတ်လည်းအရေးကြီးတယ်အကုန်လုံးအရေးကြီးပါလေအဲ့တော့အရေးကြီးတယ်အဲ့တော့ဦးဇင်းတို့ကဟိုမှာအတွင်းကြကြနေရတဲ့အခါကျတော့ပရိယတ်တိစာသင်တိုက်တွေကတစတစယူရဲလာနေပြီအဲ့လာတော့သိကြတယ်ဘလို့သိကြလဲဆိုတဲ့အခါကျတော့ခေတ်ကာလကတချို့ဘုန်းကြီးတွေလည်းပဲပုထုဇဉ်သဘာဝပေါ့ ရေးသားတဲ့နေတဲ့ဘုန်းကြီးတွေကဘုန်းကြီးတွေငါတို့တနေ့စာကိုရင်နေ၄၅ဝါချတော့ကိုရင်နေရှိကဘာမှမမြင်ရတာကိုရှိတာတော့သူတို့ခိုးစားသေးတယ်ကိုနားရှိတဲ့ထင်းရဲ့လေးတွေချုပ်ခြင်းလေးတွေတောင်တပည့်တွေကသူတို့လည်းစားပြန်ပြီးတော့ကိုဆရာပြည်စီယူစားကြတာပေါ့ဗျာအဲ့တော့စာသင်တိုက်တွေကစာကြဘုန်းကြီးနေရာတော့တကယ်ကိုဟွာဖြစ်ရပါတယ်နားလည်းနွမ်းပါကြပါတယ်နော်အဲ့တော့အဲ့အားလေးတွေလည်းဒါကကြုံလုံးဦးဇင်းတို့တခါမှဒီအချိန်နေမှသိအောင်ပြောပြတော့အဲ့တော့ရေတောက်မြစ်တွေကိုလည်းပဲနော်တတိထားပြီးတော့အဲ့တော့ဦးဇင်းတို့ဗမာပြည်မှာဘာတွေကောင်းလဲဆိုတော့ဟိုအခေတ်ဆက်ဆက်အစိုးရတွေကဟိုဖြစ်လို့တာပါတဘာဝအမှန်နေသိအောင်ဆိုရင်ကို့ရက်ွက်တွေနေပယ်တွေတမှာရှိတဲ့ခေါင်းဆောင်ဆရာတော်ကြီးတွေရမ်းမိရဖာတွေကအမြဲတမ်းဆုံတွေ့ပြီးတော့ကို့မြို့ရွာကို့ရက်ွက်ရဲ့လူမှုရေးဘာသာရေးသာသနာရေးလူတွေရဲ့အကျင့်စာတွေကြတယ်ကိုစုံတွေ့ပြီးအစည်းအဝေးထိုင်ပြီးဖြည့်ရှင်းနေကြတယ်မဆိုးဘူးကဲတို့ဒီမှာဒေလီစီးတီးမြို့မှာရှိတဲ့ရမီရဖာတွေလူကြီးတွေကဲတို့အကြီးကဲထိုင်တယ်ဟာတို့မြို့ရမှာလူငယ်တွေကတော့ဘယ်လိုစားလိုက်ကြတယ်ဖြစ်နေတယ်ဒါကိုတို့ဘယ်လိုထိမ့်မလဲဟာသာသနာပိုင်းဆိုင်ရာတော့ဘယ်လိုဖြစ်နေတာဘယ်လိုထိမ့်မလဲအဲ့ဒီလိုညှိနှိုင်းပူးပေါင်းဆောင်ရွက်တဲ့အစီအစဉ်တွေကမရှိတော့အဲ့ဒီမှာကွာဟမှုတွေအများကြီးဖြစ်လာကုန်တာအစိုးရလည်းပဲ၅ရောက်ထက်စုရင်တပုံလို့သတ်မှတ်တာဟုတ်တခါကြီးဒါဆိုရင်ဦးဇင်းတို့ဗမာပြည်မှာဆိုရင်ဒါတပုံတို့တမကောင်ပါ၅ယောက်တည်းစုလို့မရဘူးနော်တရားဝဲတွေတော့စုလို့ရတာပေါ့လေဟိုလိုကြံတဲ့ဟာအနေနဲ့စုလို့ကမရဘူးအဲ့လိုမျိုးတွေပေါ့နော်အဲ့တော့ရိုးရရနဲ့ဦးဇင်းတို့ဗမာပြည်နဲ့ဘာကွာသွားလဲဆိုတော့အဲ့ဟာကြီးတော်များများကွာသွားတယ်နော်တော်များကွာသွားတယ်ရိုးရရကရှင်ပြန်ကြီးကအမြင်ကျဲတဲ့အခါကျတော့ရိုးရရမှာနော်တော်တော်လေးစီးနေကြတဲ့လို့တော့အားနဲ့ကျအာသာကျဆိုတော့တစ်ခုရှိပါတယ်သူတို့တွေမှာဘုံကြီးတွေပေါ်မှာเนาะအခွင့်အရေးလဲပေးတယ်တစ်ဖက်ကလည်းပဲဝီနီလေးစားအောင်ဥပဒေကိုလည်းခိုင်မအောင်လုပ်ထားတော့ယူရီးယားဘုံကြီးတွေကတော်တော်များများအပြစ်မှာเนาะရုပ်ပြက်ရှင်ပြက်မရှိဘူးသူတို့အကြောင်းထဲမှာပဲတော့နေ့လည်း7နာရီတောက်ပိုင်းဆိုညိုတဲ့ရွာလည်းတိတ်မရှိဘူးဦးဇင်းတို့ဘုံကဘုံကြီးတွေကျတော့ရှင်ပြေပါတော်မူပြီးနောက်ပိုင်းမှလည်းတိုင်းပြည်ကကပြည့်ရပြည့်ဖြစ်လာတာဆိုတော့ဘသူမှလည်းခေါင်းဆောင်အတိတ်ကဘုံမထားဆရာမထားဆိုတော့တိုင်းပြည်ကအဲ့ဒီလိုမျိုးခေတ်ဆက်ဆက်ပြက်လာတဲ့အခါကျတော့အုတ်ချုပ်ရေးတွေအားနေတော့ဘယ်သူမှပုံမထားတဲ့အကျင့်အခုချိန်ကြီးဖြစ်တော့အဲ့တော့ဒီဘက်ရောက်တော့လည်းပဲဘယ်သူမှဆရာမတင်ဘယ်သူမှထင်မကြီးဘယ်သူမှပုံမထားတကယ်တော့ခေါင်းဆောင်ဆိုတော့မလိုအောင်လားလိုရလားလိုရတော်တဲ့ပုဂ္ဂိုလ်နေရာပေးတော့နော်အဲ့ဒီလိုနေရာပေးပြီးတော့အဲ့ဒီလိုလောက်အောင်ပါပေါ့လေအဲ့တော့ဦးဇင်းတို့တိုင်းပြည်တွေမှာအဲ့ဒီလိုမရှိတာပေါ့ကဲဒါတော့အဲ့တော့ဦးဇင်းတို့ဆိုတာကဒီမှာအဘိဓမ္မာသဘောတဘာဝသဘောတရားတွေနော်ဇေဝတံဖတ်တာကာယတံဖတ်တာမနောတံဖတ်တာဆိုတဲ့အာယတနဘယ်မျိုးလို့6မျိုးအဲ့တော့ဘဝေမနောအကြည့်ဓာတ်မှာယုံနာဓမ္မမျိုးစုံအာယုန်လေးလားထင်တဲ့အခါထူးထူးခြားခြားတွေးသိစိတ်ကသွားသိတယ်အဲ့ဒီအာယုန်နဲ့တွေးသိစိတ်နဲ့ဆုံတဲ့ဆုံတွေ့မှုကိုမနောတံဖတ်တာလို့ခေါ်တယ်ဘာလို့ခေါ်လဲအဲ့တော့ပုဂ္ဂိုလ်တတ္တဝါရရဲ့တဏ္ဍာမှာဖတ်တာ6မျိုးရှိတယ်ဆိုတာကိုဒီ6မျိုးကိုအစွဲကြည့်ပြီးတော့မြတ်စွာဘုရားဟောကြားထားခြင်းဖြစ်တယ်။နောက်တစ်ခါတတ္တဝါရမျိုးစုံကြံစီကြတယ်ဆိုတာလည်းနော်ဘာတွေလဲကြံစီနောက်ဆုံးတော့အချင်းချုပ်လိုက်တော့18မျိုးပါပဲတဲ့ဘယ်နှမျိုးလုံးနော်အာယုန်ဒီပေါ်မှာကြံစီတာဒီအာယုန်ဒီပေါ်မှာသုံးသက်တာဒီဟာမြင်မှုနဲ့ပတ်သက်ပြီး3မျိုးကြားမှုနဲ့ပတ်သက်ပြီး3မျိုးနာမှုနဲ့ပတ်သက်ပြီး3မျိုးစားမှုနဲ့ပတ်သက်ပြီး3မျိုးနော်ထိတွေ့မှုနဲ့ပတ်သက်ပြီး3မျိုးတွေးသိမှုနဲ့ပတ်သက်ပြီး3မျိုးအဲ့တော့အာယုံ6မျိုးနဲ့တစ်ခုတစ်ခုမှာသုံးသပ်မှု3မျိုးနဲ့ဆိုတော့36လीအဲ့ဒါလည်းနော်78ပါပဲတဲ့အဲ့တော့မြင်မှုနဲ့ပတ်သက်ပြီးသုံးသပ်ကြံစီတာ3မျိုးကဘာလဲနော်မြင်တာကိုအကြောင်းပြုပြီးတော့စိတ်ချမ်းသာတဲ့အစဉ်ယူပါယုံပေါ်မှာအော်ဒီအာယုံလေးကနော်စိတ်ချမ်းသာစရာလေးဒီလိုမသုံးသပ်ဘူးလားထုံပြချက်မချဘူးလားဟာဒီအာယုံကတော့ငါမမြင်ကျင်တဲ့အာယုံပါကွာအနိဋ္ဌာယုံပါကွာဆိုတော့ဒါစိတ်ဆင်းရဲခြင်းအကြောင်းဖြစ်တဲ့ဒီပါရုံကိုသုံးသပ်လိုက်တာဟုတ်လားတခါလေကြတော့လည်းပဲအမှုမဲ့မှတ်မဲ့သုံးသပ်တော့ဥပက္ခဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့အာယုံကိုသုံးသပ်တာအဲ့တော့ယူပါရုံပေါ်မှာစိတ်ရဲ့တုံ့ပြန်မှုဟာဘယ်နှမျိုးရှိတော့နော်အဲနှစ်သက်စရာလို့မြင်လိုက်တော့နော်စိတ်ချမ်းသာခြင်းရဲ့အကြောင်းနော်သောမနတဖြစ်ခြင်းရဲ့အကြောင်းပေါ့ဟုတ်ပြီလားနော်မုန်းစရာလို့မြင်လိုက်တော့ဒေါမနတဖြစ်ခြင်းရဲ့အကြောင်းချစ်စရာမုန်းစရာရဲ့လို့မဟုတ်ဘဲနဲ့အမှုမဲ့မှတ်မဲ့ကြတော့ဥပက္ခဖြစ်ခြင်းရဲ့အကြောင်းအဲ့တော့ယူပါုံနဲ့ပတ်သက်ပြီးအစင်းတစ်ခုကိုမြင်မှုနဲ့ပတ်သက်ပြီးတော့ခံစားချက်ဘယ်နှမျိုးလုံး၃မျိုးတုံ့ပြန်မှုဘယ်နှမျိုးလုံးထုံဤသူစားပဲအတန်နဲ့ပတ်သက်ပြီးတော့ဘယ်နှမျိုးလုံး၃မျိုးအနံ့တစ်ခုနိုင်ရင်လည်းပဲတုံ့ပြန်မှုကဘယ်နှမျိုးလုံးနော်ရှားပါးပါးရတာလေးတစ်ခုတင်လိုက်တော့အဲ့ဒီရတာပေါ်မှာနော်ကြံစီသုံးသက်တဲ့ ဟာလည်းပဲမနှမျိုးပဲရှိလို့သုံးမျိုးเนาะကိုတွေ့ ठी ကိုတွေ့ ठी လိုက်တဲ့ခါမှာလည်းပဲเนาะအဲ့ဒီအာယုံပေါ်မှာအတွေ့ဖွတ်ထပ်ပါယုံပေါ်မှာသုံးသက်တဲ့သုံးသက်မှုမျိုးဟာသုံးမျိုးပါပဲเนาะစိတ်မှာသဘောဓမ္မယုံနေထင်လာတဲ့ခါမှာလည်းပဲเนาะအဲ့ဒီအာယုံကိုသုံးသက်တဲ့သုံးသက်ပုံသုံးသက်နေရသုံးမျိုးတဲ့အဲ့တော့တတ္တဝါတွေရဲ့တဏ္ဍာမှာအာယုံဒီပေါ်မှာသုံးသက်ခြင်းကြံစီခြင်းဆိုတာအလုံးစုံမနှမျိုးပါပဲလို့ဆက်ရှိမျိုးဒီတိုင်းတာမကြည့်ရင်တော့ကားအကြောင်းကြံမယ်အိမ်အကြောင်းကြံမယ်ရွှေအကြောင်းကြံမယ်ငွေအကြောင်းကြံမယ်နော်သာသမီတွေအကြောင်းကြံမယ်ပညာရေးအကြောင်းကြံမယ်မျိုးနဲ့ဓာတ်ကြီးပြီးတော့စဉ်းစားရင်ရေတွက်နိုင်ကြရှိရလားဓမ္မသဘောနဲ့စဉ်းစားရင်တော့ဘယ်နှမျိုးပဲရှိတာလဲတော့ဆက်ရှိမျိုးပါပဲနော်တရားပနဲ့လေးကိုမြတ်စွာဘုရားကဒီနေရာမှာပုဂ္ဂတတိကိုနော်နည်းနည်းချင်းချက်ကြအကျဉ်းချက်သေးဘူးနောက်တစ်ခါပုဂ္ဂတတ္တဝါဆိုတာတရား၄မျိုးရှိတယ်နော်တရားဘယ်နှမျိုးတော့ဒီနေရာမှာမြတ်စွာဘုရားကတရားပိုင်းဆိုင်ရာကိုဥတည်ပြီးပြောနေတာဖြစ်တဲ့အတွက်အဲ့ဒီတရား၄မျိုးဆိုတာပညာဆိုတဲ့တရားသစ္စာဆိုတဲ့တရားကိလေသာစွန့်ခြင်းဆိုတဲ့တရားစွန့်လိုက်တဲ့အတွက်ကြောင့်ကိလေသာငြင်းခြင်းဆိုတဲ့တရားဆိုပြီးတော့တရားဘယ်နှမျိုးလုံး၄မျိုးเนาะတရား၄မျိုးလည်းမှတ်ထားခဲ့เนาะအဲ့တော့ပြီးရင်နောက်တစ်ခါเนาะပညာကိုမမေ့ရဆိုတာဝိပဿနာပညာကိုမမေ့နဲ့လို့ပြောတာသစ္စာမနုရခေယပရမတ္ထသစ္စာလို့ခေါ်တဲ့နိဗ္ဗာန်ကိုမြင်ဖို့အတွက်ဆိုရင်ဝစီနှုတ်သစ္စာကိုစောင့်သိရမယ်။နောက်တကစာကမနုဖြူဟိစွန့်လွတ်မှုကိုတိုးပွားစေရည်ဆိုတာကလည်းပဲကိလေသာစွန့်ခြင်းကိုတိုးပွားစေရမယ်။ကိလေသာစွန့်တဲ့အလုပ်ကိုပို့ပြီးတော့တိုးတိုးပြီးတော့လုပ်ထိုင်ရမယ်။ဒါဆိုရင်တန်တိမေဝသောတိတ်ခေယတဲ့အဲ့ဒီပုဂ္ဂိုလ်ဟာကိလေသာငြိမ်းတဲ့အကျင့်ကိုကျင့်တာပဲတဲ့။အဲ့ဒီ၄မျိုးကဘာကိုဆိုလိုတာလဲဘာကိုအကြောင်းပြုပြီးဆိုလိုတာလဲဆိုရင်နော်ကထေသဘိက္ခုပညာနာပမိစတိတဲ့နော်အဲ့ဒီဣဒိယကိစ္စကကထေသဘိက္ခုပညာနာပမိစတိအဲ့တော့ယုံဏ်ကြီးရဲ့အပေါ်မှာအမှန်တိုင်းသိမြင်တဲ့ဝိပဿနာဉာဏ်ပညာကိုရှုပွားနေတာကိုရည်ရွယ်ပြီးတော့မှပညာကိုမမေ့နဲ့သစ္စာကိုစောင့်သိပါကိလေသာဆွတ်နာကိုအာထုတ်ပါကိလေသာငြိမ်းအောင်ကျင့်ပါလို့ဆိုလိုတာတဲ့အဲ့တော့ပြောလို့ရင်ကတော့ဝိပဿနာတရားအာထုတ်ရင်ကိုယ်တဏ္ဍာမှာဝိပဿနာပညာတွေကမေ့လျော့မနေပဲနဲ့ဝိပဿနာပညာတွေအများအားမဖြစ်နေဘူးလားဖြစ်နေလားအဲ့ဝိပဿနာပညာတွေဖြစ်နေပြီဆိုရင်နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့နော်နိဗ္ဗာန်လို့ခေါ်တဲ့ပရမတ္ထသစ္စာကိုသိဖို့အတွက်ကိုယ်နှုတ်ကနှုတ်ထွက်တရားလည်းပဲမုဒ္ဒဝါဒမဖြစ်တော့ဘူးမှန်ကန်တဲ့ဝစီသစ္စာတွေပဲဖြစ်မနေဘူးလားဖြစ်နေပြီเนาะအဲ့တော့မှန်ကန်တဲ့ဝတိသစ္စာကိုလည်းပဲစောင့်ပြီးသားဖြစ်သွားပြီဝိပဿနာတရားကျိုးသားအထုတ်တဲ့ပုဂ္ဂိုလ်ဟာတရားတွေရဲ့သဘောတဘာဝအမှန်ကိုသိနာလေပြီဆိုတော့ဘယ်အတွက်ကြောင့်မှလိမ်လည်ပြောဆိုခြင်းမရှိတော့ဘူးတဲ့เนาะသစ္စာတွေကမှန်သွားပြီအဲ့တော့ဝတိသစ္စာစောင့်သိပြီးသားဖြစ်သွားပြီဝိပဿနာတရားအထုတ်နေရဆိုရင်ကိလေသာတွေကိုကိုယ့်ကိုဒုက္ခပေးနေတဲ့ကိလေသာတွေကိုပယ်ဆွတ်နိုင်တာကတော့ဝိပဿနာနဲ့ပဲပယ်ဆွတ်နိုင်တယ်ဘာနဲ့ပဲပယ်ဆွတ်နိုင်တော့ဝိပဿနာနဲ့ပဲတစ်ချက်တစ်ချက်တစ်ချက်တစ်ချက်ဆွန့်ဆွန့်ဆွန့်ဆွန့်ဆွန့်ဆွန့်နောက်ဆုံးเนาะမဲ့နဲ့အပြီးဆွန့်လိုက်ရအောင်အဲ့တော့ဦးဇင်းတို့တစ်ပင်ကြီးတစ်ခုခုတ်တယ်ဆိုရင်เนาะเนาะဓာရီနဲ့တစ်ချက်ချက်တစ်ချက်ချက်ခုတ်နောက်ဆုံးပြီးကန်တန်းပြီးတော့တခါလဲအားကိုလွှဲပြီးချထိုက်လိုက်တော့တစ်ပင်မလဲဘူးလားလဲလားအဲ့တော့တစ်ပင်လဲသွားတာနောက်ဆုံးနောက်ဆုံးအားကိုလွှဲပြီးခုတ်လိုက်တဲ့ခုတ်ချက်ကအဓိကဟုတ်ရဲ့လားချက်ရတစ်ချက်ချင်းတစ်ချက်ချင်းမခုတ်ခဲ့ရင်နောက်ဆုံးတစ်ချက်အားကိုလွှဲတော်လည်းပဲဒီတစ်ပင်ကြီးကလဲနိုင်လားရှိရလားမရှိဘူးအဲ့တော့ကိလေသာတစ်ပင်ကြီးလဲအောင်ဆိုရင်ဝိပဿနာဉာဏ်ဓာတ်နဲ့တစ်ချက်ချင်းတစ်ချက်ချင်းခုတ်လာခုတ်လာခုတ်လာအော်ခုတ်လို့အမြင့်ပြတ်ခန္ဓာနီးမှာနောက်ဆုံးနော်မက်ဆိုတဲ့နော်မက်ပညာနဲ့အားကိုလွှဲပြီးတော့ဖြုတ်လိုက်တဲ့အခါမှာကိလေသာလုံးဝပြုတ်တာဟုတ်ပြီလားအဲ့တော့မက်ဖြစ်ဖို့အတွက်ကရှိရဝိပဿနာနဲ့ထက်ကထက်ကမလုံးရောက်လားလုံးရလားလုံးရတယ်ဒါကြောင့်ဦးဇင်းတို့ဝိပဿနာဒါကြောင့်ပုဂ္ဂိုလ်တ attva ဆိုတာနော်၄ပါးသောတရားရှိတယ်အဲ့ဒီ၄ပါးသောတရားရှိတယ်ဆိုတာဘာကိုပြောလိုတာလဲဆိုရင်နော်အဲ့တော့ဝိပဿနာပညာမမေ့ဖို့ဝစီသစ္စာကိုစောင့်သိဖို့ကိလေသာဆွတ်တဲ့အလုပ်ကိုအထုတ်ဖို့ကိလေသာငြိမ်းအေးအောင်ကျင့်ဖို့အဲ့တော့ဒီလို၄မျိုးလုပ်တယ်ဆိုတာဘာကိုပြောတာလဲဆိုရင်ဝိပဿနာရှုဖို့ပြောတာဘာကိုရှုဖို့ပြောတာလို့အဲဝိပဿနာရှုတယ်ဆိုရင်ဝိပဿနာပညာကိုမမေ့တဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်တ attva ကပညာဆိုတဲ့တရားမှာတော့ဒီမနေဘူးလားဗျာဒီနေတယ်အဲ့တော့ဝိပဿနာလုပ်ကိုလုပ်ပြီဆိုတော့မဟုတ်တာမှန်မှန်တာမပြောတဲ့အတွက်ကြောင့်နိဗ္ဗာန်ဆိုတဲ့ပရမတ္ထသစ္စာကိုမြင်မောက်ပြုနိုင်ဖို့တဲ့ဝစီသစ္စာကိုလည်းစောင့်ပြီးသားဖြစ်သွားပြီဒါကြောင့်သစ္စာဆိုတဲ့တရားမှာရောကိုကယက်ဒီမနေဘူးလားဗျာဒ ဒီနေတယ်အဲ့တော့သစ္စာမှယက်တည်နေတဲ့ပုဂ္ဂိုလ်ဟာသူလုပ်တဲ့လောကဝိပဿနာလုပ်တဲ့လို့ဆိုတော့ဝိပဿနာရဲ့အလောက်ကကိလေသာကိုစွန့်လာဖြစ်တဲ့အတွက်ကြောင့်ကိလေသာစွန့်လာတယ်ကိုအားထုတ်နေတာဖြစ်တဲ့အတွက်ကြောင့်ကိလေသာစွန့်ခြင်းဆိုတဲ့တရားမှာရောကိုကယက်တည်မနေဘူးလားဗျာယက်တည်နေတာပြီအဲ့တော့ကိလေသာတွေကိုစွန့်ပြီဆိုရင်ကိလေသာငြင်းခြင်းဆိုတဲ့အကျင့်ကိုကျင့်ရရောက်သွားတယ်အဲ့တော့ကိလေသာငြင်းခြင်းဆိုတဲ့အကျင့်ကိုကျင့်နေပြီဆိုမှတော့ဒီပုဂ္ဂိုလ်ကမှကိလေသာမငြင်းဘူးလားငြင်းလားအဲ့တော့ကိလေသာငြင်းခြင်းဆိုရင်တရားရောမရဘူးလားရလားရပါလေနော်ဒါကြောင့်ဦးဇင်းတို့တရားကမာတွေအခုဒီမှာနော်အရှင်ပုဂ္ဂုတ္တတိကိုမြတ်စွာဘုရားကတရားပနဲ့လေးချပြီးတော့နည်းနည်းလေးမကျင်းမကျဲခေါ်ထားတယ်ဟုတ်ပြီလားအဲ့တော့ခုလောက်အထိပြန်ပြီးတော့သုံးသပ်လိုက်တဲ့အခါမှာပုဂ္ဂုတ္တတော်ရဲ့တဏ္ဍမှာရှိတာကဘာ6ပါးရဲ့အစုဝေတော့ဓာတ်6ပါးရဲ့အစုဝေတော့ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်အာကာသဓာတ်ဝိညာဏဓာတ်ဓာတ်ဘယ်နှပါးရဲ့အစုဝေ6ပါးနော်ဒီပုဂ္ဂိုလ်တ attva ရဲ့တဏ္ဍမှာနော်အာယုန်နဲ့စိတ်နဲ့နော်တွေ့ထိမှုလို့ခေါ်တဲ့ဖတ်တာကဘယ်နှမျိုးရှိတဲ့တုန်းမြင်မှုနဲ့ပတ်သက်တဲ့ဖတ်တာကသက္ခုတံဖတ်တာယရဏကြားမှုနဲ့ပတ်သက်တဲ့ဖတ်တာကသောတတံဖတ်တာယရဏနာမ်မှုနဲ့ပတ်သက်တဲ့ဖတ်တာကကာဏတံဖတ်တာယရဏယတာနဲ့ပတ်သက်တဲ့ဖတ်တာကဇိဝါတံဖတ်တာယရဏကိုထိတိနဲ့ပတ်သက်တဲ့ဖတ်တာကအတွေးအာယုန်နဲ့ပတ်သက်တဲ့ဖတ်တာကမနောတံဖတ်တာယရဏဆိုပြီးတော့အာယုန်နဲ့စိတ်နဲ့ထိတွေ့မှုသဘောဖတ်တာကဘယ်နှမျိုးရှိဖတ်တာကိုနားလည်မှနောက်ကသူ့ကြောင့်ဖြစ်တဲ့ဝေဒနာကိုနားလည်တာဝေဒနာနုပဒနာကမ္မတန်စီးဖြတ်ရင်ဦးဇင်းတို့ဒီဖတ်တာကမဖြစ်မနေသိရနော်ဖတ်တာအခြေခံလို့နောက်ကဘာပေါ်ရလဲလို့ဝေဒနာပေါ်ရတာအဲ့တော့ဝေဒနာမမြဲဘူးမြဲတယ်ဆိုတာဖတ်တာပေါ်မှာမတည်ဘူးလားတည်တာအဲ့အာယုန်နဲ့စိတ်နဲ့ထိတွေ့တဲ့ဖတ်တာဆိုတာလည်းအာယုန်နဲ့စိတ်ဟာအမြဲတမ်းတသမတ်တည်းထိတွေ့နေတာဟုတ်ရဲ့လားဒီအာယုန်နဲ့ဒီစိတ်ဟာအမြဲတမ်းထိတွေ့နေရင်ဒီဖတ်တာကြောင့်ဖြစ်တဲ့နောက်ကဝေဒနာလည်းပဲအမြဲတမ်းဖြစ်မှာပေါ့အာယုန်နဲ့စိတ်နဲ့တိလိုက်တဲ့ခြုံလိုက်တဲ့ဖတ်တာအမြဲတမ်းမှမရှိဘူးဆိုရင်အဲ့ဒီဖတ်တာရဲ့နောက်ဆက်တွဲကြောင့်ပေါ်လာတဲ့ဝေဒနာလည်းပဲမြဲเสียရရှိတာထုတ်ကင်ထားเสียရှိလားဒီဝေဒနာအကြောင်းပြုပြီးတော့မာမာနာတက်เสียရရောရှိတာအနှုတ်ဆိုရင်ဦးဇင်းတို့တက္ကသိုလ်မတွေကကိုကောင်းတာလေးခံစားရင်ငါ့လိုခံစားနိုင်တဲ့လူဘယ်လိုရှိလဲကွဒါမျိုးကမလာဘူးလားတရားကြီးလေအေးအဲ့ဒီလိုမျိုးနော်အဲ့ကြောင့်တရားဝေဒနာအကြောင်းနားလည်ဖို့ဆိုရင်ဝေဒနာရဲ့အကြောင်းဖြစ်တဲ့ဖတ်တာလည်းနားလည်ဖတ်တာဆိုတာလည်းပဲအခက်ကြီးမဟုတ်ဘူးမိမိတို့မှာစိတ်ဘယ်နှမျိုးရှိတော့6မျိုးအကျဉ်းချုပ်ပြောရင်စိတ်ဘယ်နှမျိုးတော့ဉာဏ်စိတ်ကြားစေနံစေစားစေထိစေတိစေဆိုပြီးစိတ်ပဲနှမျိုးတော့အဲ့ဒီ6မျိုးဟာသူ့ဆရာဆရာအာယုန်တွေကိုအာယုန်မပြူလားဗျာမြင်စိတ်ကအဆင်းကိုအာယုန်ပြူတယ်ကြားစိတ်ကအတန်ကိုအာယုန်ပြူတယ်နံစိတ်ကအနံ့ကိုအာယုန်ပြူတယ်စားစိတ်ကရတာကိုအာယုန်ပြူတယ်ထိစိတ်ကအတွေ့ကိုအာယုန်ပြူတယ်ကြားစိတ်အဒီနော်နားကသဘောတိစိတ်ကထင်လာတဲ့အာယုန်ဓမ္မအာယုန်ကိုတွေ့တယ်အဲ့တော့အဲ့ဒီစိတ်6မျိုးကဆိုင်ရာဆိုင်ရာအာယုန်နဲ့ထိတွေ့လိုက်တဲ့သဘောကိုဘာလို့ခေါ်လဲဖတ်တာအဲ့တော့အာယုန်နဲ့စိတ်ကထိတွေ့တဲ့ဖတ်တာဟာလူတယောက်တဏ္ဍမှာအမြဲတမ်းတသမတ်တည်းရှိနေတာဟုတ်ရဲ့လားမဟုတ်တော့ဒီဖတ်တာကြောင့်နောက်ဆက်တွဲပေါ်လာတဲ့ခံစားမှုဝေဒနာဆိုတာလည်းပဲမဲ့မောเสียမှာမဟုတ်တော့ဘူးအဲ့တော့ဝေဒနာရဲ့အကြောင်းတရားဝေဒနာနုပဒနာကမ္မတန်စီးဖြန့်တဲ့အခါဥပမာဆိုပါတော့ယောဂီပုဂ္ဂိုလ်တရားအလုတ်စခန်းကိုသွားပြီးတော့ဉာဏ်နဲ့လှည့်မယ်ဆိုရင်ဦးဇင်းတို့တရားကမ္မကြီးအာထုတ်တဲ့အခါခန္ဓာကိုယ်ကထိုင်မှများလာတော့ပူလာမယ်เนาะပူရဲ့တေသောဓာတ်တွေနှိမ့်ဆက်မှုကြောင့်အဲ့ဒီပူတာကိုအာယုံပြုပြီးတော့เนาะခန္ဓာကိုယ်မှာဒုက္ခဝေဒနာတွေမပေါ်ဘူးလားပေါ်လားပူတာကဒုက္ခမဟုတ်ဘူးအဲ့ဒီပူတာကိုသိတဲ့အဲ့ဒီပူတဲ့အတွေ့နဲ့အဲ့ဒီစိတ်နဲ့ဆုံလိုက်တဲ့အခါမှာဖတ်တာဖြစ်တယ်အဲ့ဒီဖတ်တာကြောင့်နောက်ကဒီပူတာကိုခံစားတဲ့ဝေဒနာဆိုတာမလာဘူးလားလာလားအဲ့ဒီသဘောကိုတရားအားထုတ်တဲ့အခါအဲ့ဒီမှာအကြောင်းကျိုးဆက်နေတာပရိစ္ဆေသမုပ္ပါအဲ့ဒီလိုအကြောင်းကျိုးဆက်နေမှအကြောင်းကျိုးမြင်မှကင်ဟာဝိတရဏဝိတ္တုတ္တိယဖြစ်တာဟုတ်ပြီလားအဲ့တော့ဥဒိနုတ္တကမှာဝေဒနာပေါ်တယ်ဆိုတာအယံပေါ်တာမဟုတ်ဘူးနော်အဲ့ဒီဝေဒနာပေါ်တယ်ဆိုတာကအဲ့ဒီငါဒီခန္ဓာကိုယ်မှာပူလို့နာကျင်ကြိုက်ခဲလို့နာကျင်ကြိုက်ခဲတာကိုခံစားရတဲ့ဒုက္ခဝေဒနာပေါ်တယ်ဆိုတာအဲ့ဒီဝေဒနာပေါ်ဖို့အတွက်အဲ့ဒီပူလာတဲ့သဘောကိုငါစိတ်ကသိလိုက်တဲ့ဖတ်တာဒီဖတ်တာကြောင့်ဝေဒနာပေါ်လာဆိုတာအဲ့မှာအာယုန်နဲ့စိတ်နဲ့တိုင်းတိုင်းသွားသွားဒီမှာဒီကဥပမာဆိုတော့ပေါင်ကကျင်နေဆိုအဲ့ဒီပေါင်ကျင်တဲ့ဟာကိုစိတ်ကတိုင်းတိုင်းသွားထိတာတိုင်းတိုင်းသွားထိတော့ဒုက္ခဝေဒနာဆက်ကဆက်ကမလာဘူးလားလာလားအဲ့တော့အဲ့ဒီခါမှာဝေဒနာခွာနီးရအဲ့ဒီအာယုန်ကိုသွားမကြည့်မိအောင်မူလမှတ်နေကြကမ္မထာကိုမှတ်ရတယ် တော့ပေါ့လားဒီအာယုံကိုတော့မထိနဲ့ကိုကထွက်လေဝင်နေမှတ်တယ်ဆိုထွက်လေဝင်နေပုံမှာစိုက်မှတ်ဖောင်းနာပင်နာမှတ်တယ်ဆိုဖောင်းနာပင်နာကိုပဲမှတ်ကိုမှတ်အာယုံပေါ်မှာသွားခိုက်တော့အဲ့ဒီအာယုံပေါ်မှာကိုကစိတ်ကသွားခိုက်ရင်ဖတ်တာမဖြစ်ဘူးလားဖြစ်ရင်တော့ဒုက္ခဝေဒနာမလာဘူးလားလာတာဝေဒနာပယ်ခွာနည်းတနည်းဟာနော်ဝေဒနာခွာနည်းတနည်းဝေဒနာခွာနည်းကအဲ့ဒီလိုမျိုးရှိတယ်အဲ့တော့အကြောင်းတရားကိုစဉ်းစားသုံးသပ်ပြီးတော့အဲ့တော့အကြောင်းဖြစ်တဲ့အဲ့ဒီအာယုံနဲ့ကိုယ်စိတ်နဲ့မတွေ့အောင်မူလအာယုံကိုပဲပေပြီးဖိမှတ်နေတယ်ပဲဝေဒနာကိုကြော်လို့ရတယ်။အဲ့ဥစဉ်တို့တက္ကသိုလ်မကြီးတရားထိုင်နေတဲ့အခါနော်စထိုင်ကလာပုဂ္ဂိုလ်တွေနေဝက်တနာကြီးတော့မှတ်ရင်နာကျင်လာပြီးခံစားမှုဝေဒနာတွေဖြစ်လာပြီးတို့ကဂျိမ်းလာပြီးလှုပ်လာပြီးနော်အဲ့ခါမှာတကယ်ကြိုးစားရင်ဘာရမယ်လဲဆိုတော့မှတ်နေကြအာယုံကိုပဲဇွတ်ပေမှတ်တေမသွားဘူးလို့ဒါကိုယ်ကိုတွက်ထားဒီလိုလုပ်တဲ့အတွက်ငါတေမသွားနိုင်ဘူးလို့စိတ်ကိုဆုံးဖြတ်ချက်ချပြီးတော့မှတ်ရင်နောက်ပိုင်းအဲ့အာယုံကိုအာယုံမပြုတ်မိတော့ဘူးကိုယ်မှတ်နေကြမှာပဲစိတ်ကစိုက်တော့အဲ့အာယုံကိုတိကိုမတိတော့လားတဘောပါလားခံစားခြင်းဆိုတာမရှိတော့ဝေဒနာဆိုတာမလာတော့ဒုက္ခဝေဒနာခံစားရလို့မရှိတော့အဲ့ဒီဒီနဲ့ကြော်သွားနေတယ်အဲ့ဒီလိုလေ့ကျင့်ထားတာကဘာအတွက်သုံးကြတော့တေကာနိကာရမှာဝေဒနာကိုကြော်နည်းသိတယ်ကိုယ်သာနာစီစိတ်မနာစီနဲ့လို့တေဂာနိခာလာမှာယဟန္တာတွေကလူမမာတွေကိုလာအားပေးလိမ့်ရှိတယ်။အဲတော့ကျောင်းတကနာတွင်တထေတို့เนาะမမာမကြမ်းဖြစ်တဲ့အခါရှင်သာရိပုတ္တရာတို့တခါကြီးခန္ဓာကိုယ်သာနာပါစီစိတ်မနာပါစီနဲ့ကိုယ်သာနာစီစိတ်မနာစီနဲ့ဆိုတဲ့စကားလုံးကဘာပြောတာလဲဆိုတော့အဲ့ဒီနာတဲ့ဟာကိုအာယုံမပြုတ်နဲ့ကိုမှတ်နေကြအာယုံပဲမှတ်အဲ့ဒီလိုလေ့ကျင့်ထားကမှတေဂာနိကာလာမှာမရဏန္တိကဝေဒနာတွေကိုကြော်နိုင်တယ်တဲ့ဒါကြောင့်တရားထုတ်တယ်ဆိုတာသေဖို့ပြင်တာလေမှန်မှန်မူလားမှန်လားမှန်တယ်နော်ဒါကြောင့်ဥစဉ်လို့တခါကမှဒီအဲ့တော့ဖတ်တာရဲ့သဘောဒါကြောင့်ပုဂ္ဂိုလ်တ attva ရဲ့တဏ္ဍာမှာအာယုံနဲ့စိတ်နဲ့ထိတွေ့တဲ့သဘောဖတ်တာဘယ်နှမျိုးရှိအေးနောက်တစ်ခါအာယုံတွေကိုကြံစီသုံးသပ်တယ်ဆိုတာလည်းပဲကြံစီသုံးသပ်မှုကဘယ်နှမျိုးရှိ78မျိုးယူပါဦးနဲ့ပတ်သက်ပြီးကြံစီသုံးသပ်တာကအတန်တ attva ယုံနဲ့ပတ်သက်ပြီးကြံစီသုံးသပ်တာကအဲနော်အနန္တနဲ့ပတ်သက်ပြီးသုံးသပ်တာသုံးမျိုးအရသာနဲ့ပတ်သက်ပြီးသုံးသပ်တာကိုယ်မှာထိတွေ့တာနဲ့ပတ်သက်ပြီးသုံးသပ်တာအဲနောက်တစ်ခါအတွေ့ထဲမှာထင်လာတဲ့အာယုန်တွေပေါ်မှာသုံးသပ်တာကြံစီသုံးသပ်တဲ့သုံးသပ်မှုမျိုးဘယ်နှမျိုးရှိ78မျိုးအဲဦးဇင်းတို့တက္ကမကြီးပုဂ္ဂိုလ်တ attva ရဲ့တဏ္ဍမှာတကယ်အရှိအမှန်တရားတွေကိုလိုက်ကြည့်နေတာအဲ့ဒီအရှိအမှန်တရားတွေရဲ့အစုဝေးတွေကိုပဲငါသူတို့ဘာယောက်ျားမိန်းမတို့ပြည့်ညတ်တင်ထားတယ်ဆိုတာကိုနားလေအဲ့တော့ပြည့်ညတ်နဲ့ပရမတ်ခွဲနေတာလို့ပဲမှတ်နော်ပညာနဲ့ပရမတ်နဲ့ခွာနေတာပဲအခုကဘာလုပ်နေရလို့ပညာတွေကိုခွာပြီးတော့တကယ်ရှိတရားဓာတ်6ပါးပဲရှိတယ်ဖတ်တာပဲရှိတယ်ကြံစီသုံးသပ်မှု78မျိုးပဲရှိတယ်ဆိုတာပညာတွေကိုခွာပြီးတော့ဘာမြင်အောင်ကြည့်နေရလို့ပရမတ်မြင်အောင်ကြည့်တာအဲ့ဒါဒေတိဝိသုဒ္ဓိဘာဝိသုဒ္ဓိတို့ပညာကွာပြီးပရမတ်မြင်မှဒေတိဝိသုဒ္ဓိဖြစ်တာငါးကောင်းသူးကောင်းနော်စကားပြောဖြစ်ုံပဲတို့ဟွာဖြစ်တာတကယ်တော့အရှိတရားကဒါမဟုတ်ဘူးလို့ညံထဲမှာလက်ခံမိအောင်လို့လက်ခံအောင်လို့ဟုတ်ပြီလားယဟန္တာတွေကျတော့အဲ့ဒီလိုလက်ခံထားတယ်ဒီယဟန္တာတွေကျတော့မြင်လိုက်တဲ့အာယုံငါကောင်းသူကောင်းလို့မမြင်ဘူးယုံနဲ့အာယုံအရှိနေပဲမြင်တာအဲ့တော့သူတို့ကအဲ့ဒီလိုမြင်တော့ဒီအာယုံနဲ့ပတ်သက်ပြီးသူတို့မှာလိုချင်တတ်မဲ့မှုတွေလာပါဆိုလို့တော့လာပါမလားမလာဘူးအဲ့တော့ယဟန္တာတွေရဲ့အမြင်နဲ့ပုထုဇဉ်တွေရဲ့အမြင်ဘာလို့ကွာနေလဲဆိုတော့အဲ့ဒါအဲ့တော့ပုထုဇဉ်တွေရဲ့အမြင်မှာကဒီအာယုန်ရဲ့အဖြစ်မှန်ကိုမသိတော့အာယုန်တွေဟာလိုချင်စရာနှက်သက်စရာလို့မြင်သွားတဲ့ခါမှာလောဘတွေဖြစ်တယ်မကျေနပ်တော့မရတော့ဒေါသတွေဖြစ်တယ်ဒီလိုမျိုးမလားဘူးလားညအဲ့ဒီလိုမျိုးအမြင်တွေကွာတယ်ဆိုတာကအဲ့တော့ပုထုဇဉ်တွေကအဲ့တော့ပုဂ္ဂိုလ်တ attva လို့သူတို့ကမသုံးသပ်ဘူးလားဆိုတော့လိုအပ်လို့စကားပြောဖို့လိုအပ်တဲ့ခါပုဂ္ဂိုလ်တ attva သုံးသပ်တယ်ဖះလည်းပဲလိုအပ်တဲ့ခါအေးယဟန်တို့နော်အာယောက်ျားသည်မိန်းမသည်ဟောဒီလိုမျိုးစကားတွေမသုံးလားသုံးလားပုဂ္ဂိုလ်တ attva သီးတော့မတုံလားတုံလားအဲ့ခါကျတော့ပြညတ်ကိုအားလဲပြညတ်ကိုလည်းလိုအပ်နေအာယုံပြုတယ်မလိုအပ်ရင်လည်းပြညတ်ပေါ်မှာအာယုံပြုမနေဘူးပရမတ်ကိုပဲအာယုံပြုပြီးနေတယ်တဲ့နော်ယဟန္တာရဲ့အမြင်နဲ့ပုထုဇဉ်အဲ့တော့ဦးဇင်းတို့အခုဒီမှာအဲ့တော့ကြံစီသုံးသပ်မှုဘယ်နှမျိုးတုံး78မျိုးအဲ့တော့တရားဘယ်နှမျိုးရှိရမလဲတုံးကိလေသာညာအဲ့တရား၄မျိုးကဘာပေါ်မှာတရားမလဲပညာပေါ်မှာတည်ရမယ်ပြီးတော့ဘယ်ပေါ်မှာတည်ရမလဲသစ္စာပေါ်မှာတည်ပြီးတော့ဘယ်မှာတည်ရမလဲကိလေသာဆိုရင်ဒီမှာဘယ်မှာတည်ရမလဲကိလေသာငြိမ်းခြင်းအဲ့ဒီလိုတရား၄မျိုးเนาะအဲ့တော့တရား၄မျိုးဖြစ်အောင်ဆိုရင်တော့နောက်ဆုံးဘာရှုရမှာလဲတော့ဝိပဿနာရှုရမယ်အဲ့တော့ဝိပဿနာရှုတဲ့အခါဓာတ်6ပါးနည်းနဲ့ရှုတဲ့ဟာကိုတော့နောက်တစ်ပတ်မှဆက်ပြီးတော့ပြောကြပါစို့ကဲခိတ္တခတ္တနာကြပြီးတော့ဒုတာဒုတာ